Welcome to the Voice of America in Burmese.
ဒီလာပါခင်ဗျာ VOE American တန်ရဲ့2020ပြည့်ဒီဇင်ဘာလ23ရက်နေ့ဗုဒ္ဓဟူးနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိ flight meter 24 40 53နဲ့ flight meter 190တို့ကနေထုတ်လည်ပေးနေပါပြီ။ဗုဒ္ဓဟူးနေ့ခင်နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်တဲ့အတူကျွန်တော်ရမ်းမထွန်းကတင်ဆက်ပေးပါမယ်။ဗြိတိန်နိုင်ငံမှာနောက်ဆုံးတွေ့ရှိခဲ့တဲ့ဗီဇဖွဲ့စည်းပုံစင်ကဲပြောင်းလဲလာတဲ့ကိုရိုနာဗိုင်းရပ်စ် music ကလက်ရှိအသုံးပြုနေတဲ့ COVID-19 ရောဂါစမ်းသပ်စစ်ဆေးမှုစေဝါကူတာမှုနဲ့ကာဝတ်ဆေးတွေအပေါ်မှာတိတိတသားအပြောင်းလဲဖြစ်လာအောင်သက်ရောက်မှုမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်
။ Because some of the mutations are in the spike protein, they are looking at the diagnostics that are currently available
and တချို့ဗီဇာဖွဲ့စည်းပုံစင်ကဲပြောင်းလဲမှုတွေက virus protein လက်တာမှာဖြစ်တာပါ။အခုလက်ရှိအသုံးပြုနေတဲ့စမ်းသပ်ကိရိယာတော်တော်များများကရောဂါဖြစ်နိုင်ခြေရှိတဲ့အချက်လက်မျိုးစုံကိုသိမှတ်ထားပြီးရှာဖွေစမ်းသပ်တာဖြစ်ပါတယ်။ဒါကြောင့်ရောဂါဖြစ်နိုင်ခြေမျိုးစုံကိုရှာဖွေစမ်းသပ်တဲ့ကိရိယာတွေအပေါ်မှာသီးသာသာတက်ရောက်မှာမဟုတ်ပါဘူး။ယောဂဖြစ်နိုင်ခြေတစ်ခုလောက်အပေါ်မှာပဲကြည့်တဲ့စမ်းသပ်ကိရိယာတွေအပေါ်မှာတော့တက်ရောက်မှုရှိနိုင်ပါတယ်လို့ WHO ကနည်းပညာဆိုင်ရာညွှန်ကြားရေးမှူးမာရီယာဗန်ကိုကော့ဖ်ကပြောပါရယ်။ဗြိတိန်နိုင်ငံမှာနောက်ဆုံးတွေ့ရှိခဲ့တဲ့ကူးစက်မှုပိုပြီးပြန်ဆန်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကိစ္စဆွေးနွေးဖို့ WHO အဖွဲ့ဝင်နိုင်ငံတွေအကြားစီဝေးတရဗရုနေမှာကျင်းပဖို့ရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေအကြားတရင်ချက်လက်တွေမျှဝေနိုင်ဖို့အတွက်ဒီစီဝေးကိုကျင်းပမှာလို့လည်း WHO ပြောခွင့်ရကပြောပါတယ်။အခုလိုဗိုင်းရပ်စ်ဗီဇာဖွဲ့စည်းပုံစင်ကဲပြောင်းလဲမှုကကာယရောဂါအစစ်အစစ်ဖြစ်ပေါ်ပြောင်းလဲမှုရဲ့ပုံမှန်အစိပ်ပိုင်းတစ်ရပ်သာဖြစ်တာကြောင့်မစိုးရိမ်ကြဖို့ WHO ကပြောပါတယ်။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့အသေးပြောင်းနှုန်းမြင့်တက်လာတာကိုဟန်တာဖို့အသစ်ချမှတ်လိုက်တဲ့တင်းကျပ်တဲ့စီးပွားရေးကန့်သတ်ချက်တွေဗုဒ္ဓဟူးနေ့ကစလို့အသက်ဝင်ပြီဖြစ်ပါတယ်။ဗြိတိန်မှာလက်တလောဖြစ်ပေါ်နေတဲ့ပုံမှန်ထက်ကူးစက်လွယ်တဲ့ဗီဇာဖွဲ့စည်းပုံစင်ကဲပြောင်းကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကဂျာမနီနိုင်ငံမှာလည်းရှိကောင်းရှိနေနိုင်တယ်လို့မြို့သားပြည်သူ့ကျန်းမာရေးဌာန Robert Koch Institute အကြီးအကဲလိုသာဝီလာကပြောပါတယ်။ဒါပေမဲ့ဂျာမနီနိုင်ငံအတွင်းဒီဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူရှိတယ်လို့တော့မကြားပြသေးဘူးလို့သူကအင်္ဂါနေ့တုန်းကသတင်းတောက်တွေကိုပြောပါတယ်။
Wir können die Bedeutung dieser Variante für das Geschehen
dieser Possibel Sigel Biao die Virus ne patte lu thu thu cha cha ba re shi de le so ra go aku di leila tong sa kae phat da re ma lo ya de ba u da bi me chro lu da ri tha saung chi ni ba re lu le Robert Koch Institute ji ke lo da wi la ga pyo ba de di visa piang virus yoga po go British နိုင်ငံမှာတွေ့ရတာကိုသိရပြီးတဲ့နောက်ပိုင်း Netherlands နဲ့ Denmark နိုင်ငံတွေမှာလည်းတွေ့ရတယ်လို့သူကပြောပါတယ်။ဒါပေမဲ့ Germany နိုင်ငံမှာမတွေ့သေးပေမဲ့ရှိနေနိုင်ခြေတိတ်ကုန်မြင့်မားနေတယ်လို့လည်းလိုတာဖီလာကပြောပါတယ်။ဒီ virus ပိုးမျိုးကွဲကကူးစက်တာပုံပြန်ပြီးမဲ့ပိုပြင်းထန်ပြီးပိုအန္တရာယ်များတယ်လို့တော့တက်တည်ပြနိုင်စရာအကြောင်းအချက်မရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေကတင်လာနေကပြောပါတယ်။တစ်ချိန်တည်းမှာပဲ British နိုင်ငံပေါ်ဥရောပနိုင်ငံတွေကခီးတော်လာခြင်းတာမြင့်တာတွေကိုရုပ်သိမ်းပေးဖို့ဤဥရောပသမဂ္ဂအဖွဲ့လက်အောက်ခံဥရောပကော်မရှင်ကအကြံပြုတိုက်တွန်းလိုက်ပါတယ်။ပြည်မိနေတဲ့ဗြိတိန်နိုင်ငံကခီးသွွားတွေနဲ့ခုံစီစည်းစိမ်မှုမတိကျရအောင်ဥရောပကော်မရှင်ကအခုလိုအကြံပြုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဗြိတိန်မှာဗီဇဖွဲ့စည်းပုံစင်ကဲပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နေတာကြောင့်ဥရောပနိုင်ငံတွေကဗြိတိန်နိုင်ငံပေါ်ခီးသွွားလာရေးဆိုင်ရာတာမြင့်ချက်တွေကိုဒီနေ့နေ့ကစပြီးချမှတ်ခဲ့တာဖြစ်ပါတယ်။အကြံပြုထောက်ခံချက်တစ်စိတ်တစ်ပိုင်းဖြစ်မလို့အပဲဗြိတိန်ကိုဒါမှမဟုတ်ဗြိတိန်ကတခြားနိုင်ငံတွေကိုခီးသွွားကြဖို့လည်းဥရောပကော်မရှင်ကတိုက်တွန်းထားပါတယ်။ဒါပေမဲ့ကိုယ့်နိုင်ငံကိုပြန်လာတဲ့သူတွေကိုတော့ခွင့်ပြုပေးဖို့ COVID-19 ရှိမရှိစစ်ဆေးဖို့နဲ့ဆဲကြတီးကြခွဲစောင့်ကြည့်ဖို့အကြံပြုထားပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပူးပေါင်းပြီးပြည်သူတွေကိုမလို့အပဲခီးမသွားကြဖို့စောတိုက်တွန်းပေးဖို့ကိုလည်းဥရောပတရားရေးကော်မရှင်နာဒီဒီရေဒါစ်ကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဗြိတိန်နိုင်ငံနဲ့ပတ်သက်တဲ့ခီးသွွားလာရေးကိစ္စကိုဖြေရှင်းပေးနိုင်တဲ့တပြေးညီလမ်းညွှန်ချက်တွေကိုချမှတ်ပေးဖို့ EU ဥရောပသမဂ္ဂအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဂျာမနီနိုင်ငံကဥရောပသမဂ္ဂကတာဝန်ရှိသူတွေနဲ့ကျင်းလာနေကဆက်သွယ်ဆွေးနွေးခဲ့ပါတယ်။ American နိုင်ငံရဲ့စီးပွားရေးကတတိယသုံးလပတ်ကာလမှာစံချိန်တင်တိုးတက်ခဲ့တယ်လို့American ကုသရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောပါရယ်စက်တင်ဘာလမှာကုန်ဆုံးခဲ့တဲ့3လတာကာလအတွင်း American စီးပွားရေး 33.4 ကနေတိုးတက်ခဲ့တာဖြစ်ပါတယ်မလအတွင်းက American Congress ကအတည်ပြုပေးခဲ့တဲ့ဒေါ်လာ 1.2 ထရီလီယံသုံးစွဲတဲ့ကာယယောဂဆိုင်ရာအကူအညီပေးရေးအစီအစဉ်ကြောင့်အခုလိုတိုးတက်ခဲ့တာလည်းဖြစ်ပါတယ်ကာယယောဂအခြေအနေကြောင့်ဒုတိယ3လပတ်ကာလ American စီးပွားရေးက 38.4% ကနေနှုတ်လက္ခဏာပြကျဆင်းခဲ့ရကနေအခုလိုတချိန်တိုးပြန်လဲတိုးတက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မနစ်ကဒီအချိန်နဲ့နှိုင်းယှဉ်ရင်တော့ American စီးပွားရေးပမာဏ 3.5% ကနေပုံမသိငယ်သွားခဲ့ပါတယ်။ American စီးပွားရေးရဲ့သုံးပုံနှစ်ပုံပမာဏရှိတဲ့စားသုံးသူတွေကုန်ပစ္စည်းဝယ်ယူသုံးစွမ်းမှုအားကောင်းတာကြောင့်လည်းအခုတတိယသုံးလပတ်ကတည်းကစီးပွားရေးတိုးတက်လာတာဖြစ်ပါတယ်။ဒီနေ့လာနေကတော့ဒေါ်လာဘီလီယံ900နီးပါးရှိတဲ့ခရယောဂါကလာစီးပွားရေးအကူအညီပေးရေးဒုတိယအစီအစဉ်ကို American Congress လို့တော်ကအတည်ပြုလိုက်တာကြောင့်အဲ့ဒီအစီအစဉ်က American စီးပွားရေးပြန်လည်လုပ်ထရေးအထောက်အကူပေးလိမ့်မယ်လို့ခန့်မှန်းထားကြပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်။ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှုနှုန်းကပြင်းမာတထောင်ဝန်းကျင်မှာအတက်အကျနဲ့လနဲ့ချီရှိလာနေချိန်မှာပဲ COVID နဲ့အတူရှင်တွဲနေထိုင်ရေးပုံစံသစ်နဲ့လူမှုရေးစီးပွားရေးပြန်လည်လက်ပတ်နိုင်ရေးကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းလိုက်သလိုပဲ COVID-19 ကာကွယ်ဆေးဝယ်ယူခွင့်အတွက်လည်းဆွေးနွေးနေပါတယ်။အိန္ဒိယနိုင်ငံကနေ COVID-19 ကာကွယ်ဆေးဝယ်ယူနိုင်ရေးအတွက်အင်္ဂါနေ့ကကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးနဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးဆွာရပ်ကူမာတို့နေပြည်တော်မှာဆွေးနွေးပါတယ်။ COVID-19 ကာကွယ်ဆေးဝယ်ယူနိုင်ရေးအတွက်မြန်မာကိုယ်စားလှယ်အဖွဲ့တစ်ခုအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံတဲ့ကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။ကမ္ဘာအကြီးဆုံးကာကွယ်ဆေးထုတ်လုပ်ငန်းကြီးဖြစ်တဲ့အိန္ဒိယရဲ့ Serum Institute of India ထံကနေမြန်မာဘက်က COVID-19 ကာကွယ်ဆေးဝယ်ယူလိုတဲ့ကိစ္စကိုလည်းဆွေးနွေးပါတယ်။ဒါပေမဲ့အိန္ဒိယဘက်ကနေ COVID-19 ကာကွယ်ဆေးရောင်းဖို့အခြေအနေရှိသလားဆိုတာကိုတော့အစိုးရထုတ်ပြန်ချက်မှဖော်ပြမထားပါဘူး။ Serum Institute of India ဆေးဝါးထုတ်လုပ်ငန်းကြီးကတော့ Oxford တက္ကသိုလ်နဲ့ AstraZeneca ရဲ့COVID-19 ကာကွယ်ဆေးကိုထုတ်လုပ်နေတာပါ။ COVID-19 ဖြစ်ပွားမှုအနေနဲ့ကတော့အင်္ဂါနေ့မှာအတည်ပြုလူနာသစ်964ဦးထပ်တိုးပြီးသေဆုံးသူ19ဦးရှိပါတယ်။ဒါကြောင့် COVID-19 အတည်ပြုလူနာစုစုပေါင်း13,946ဦးရှိပြီးသေဆုံးသူစုစုပေါင်းက2,484ဦးရှိပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 စီးဆင်းမှုကတသန်းခွဲကျော်ရှိပါတယ်ရှင်။ထိုင်းနိုင်ငံမှာအင်္ဂါနေ့ကလူပေါင်း 6,156 ဦးကို COVID-19 စစ်ဆေးတာမှာအတည်ပြုလူနာ 1,063 ဦးထပ်တွေ့ခဲ့ရပြီးအများစုကမြန်မာရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။အင်္ဂါနေ့အထိထိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ကံအတည်ပြုလူနာ 9,916 ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာရွှေ့ပြောင်းလုပ်သားတွေမှာအများစုဖြစ်နေတာကြောင့်နိုင်ငံတွင်းလူမှောင်ကိုသွင်းသူတွေကိုဥပဒေကြောင့်အရအရေးယူဖို့ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကအင်္ဂါနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ
်။ในส่วนของกระบวนการนําแรงงานถึงเข้าประเทศนั้น
နိုင်ငံတွင်းကိုတရားမဝင်ရွှေ့ပြောင်းနေခေါ်ဆောင်လာတဲ့ကိုရက်တွေကိုအစိုးရတာဝန်ရှိသူတွေပဲဖြစ်ဖြစ်တာမန်ပြည်သူတွေပဲဖြစ်ဖြစ်တက်ညာစရာမလိုပဲတရားစွဲရမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုသွားတာပါမြန်မာရွှေ့ပြောင်းလုပ်သားတွေအများစုနဲ့လဲပတ်နေတဲ့မဟာချင်းကပဇွန်ဈေးကနေစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတွေ့ပြီးတဲ့နောက်လူပေါင်းထောင်ချီရှိတဲ့အဲ့ဒီဈေးကိုလည်းတန်ဆူးကျိုးတွေနဲ့ပိတ်ထားသလိုအဝင်အထွက်လည်းပိတ်ပင်ထားပါတယ်မြန်မာရွှေ့ပြောင်းလုပ်သားတွေကိုထိုင်းဆိုရကစားနပ်ရိက္ခာထောက်ပံ့နေပါတယ်။အိန္ဒိယနိုင်ငံမှာအရေးပေါ်အသုံးဖြစ်ခွင့်ပြုပေးဖို့ COVID-19 ကာကွယ်ဆေးသုံးမျိုးကိုဆိုရကသုံးသပ်နေပြီးဆေးဝါးဖြန့်ဖြူးရေးအတွက်လည်းပြင်ဆင်နေပါတယ်။ Oxford တက္ကသိုလ်နဲ့ AstraZeneca ဒုတ်ကာကွယ်ဆေး Pfizer ကာကွယ်ဆေးနောက်အိန္ဒိယနိုင်ငံတွင်းမှာပဲစတင်ထားတဲ့ Bharat Biotech ရဲ့ကာကွယ်ဆေးသုံးမျိုးကိုအသုံးပြုခွင့်ပေးဖို့သုံးသပ်နေတာပါ။
At 2 to 8 degrees C.
နိုင်ငံရဲ့အကြီးဆုံးလေဆိပ်ကြီးမှာတော့လာမယ့်ဇန်နဝါရီလထဲမှာတရက်ကို COVID-19 ကာကွယ်ဆေးပလင်းပေါင်း 5.4 သန်းဖြန့်ဖြူးနိုင်ရေးစီစဉ်နေတဲ့အကြောင်းဒေးလီနိုင်ငံတကာလေဆိပ် Limited DIAL ရဲ့အမှုဆောင်အရာရှိချုပ်ဗီဒက်ကူမာဂျာပူရီယာကပြောပါတယ် လူရေတန်း1300ရှိတဲ့အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်က10တန်းကျော်ကိုရောက်ရှိနေပြီးကမ္ဘာမှာဒုတိယမြောက်ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးကာကွယ်ဆေးကအရေးကြီးနေတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးရဲ့တောင်ပိုင်းမှာအင်ကန်နစ်မနက်ခင်းပိုင်းပေါက်ကွဲမှုကြောင့်အနည်းဆုံးဆရာဝန်3ဦးနဲ့သူတို့ရဲ့ယင်မောင်းတိတ်ဆုံးခဲ့ပါတယ်။နိုင်ငံရဲ့အကြီးဆုံးအချင်းထောင်မှာတာဝန်ထမ်းဆောင်ချက်သူတွေဖြစ်ပြီးမနေ့ကအလုတ်ကိုကားနဲ့အသွာလမ်းဘေးထောင်ပုံပေါက်ကွဲတာဖြစ်ပါတယ်။မနေ့9နှစ်ခွဲလောက်မှာလမ်းဘေးထောင်ပုံပေါက်ကွဲမှုအတွင်းပါအီချက်ခရီအချင်းထောင်ရဲ့ကျန်းမာရေးဌာနယာယီညွှန်ကြားရေးမှူးချုပ်ဗိုလ်မှူးချုပ်ဒေါက်တာနာဇီဖိုင်အီဘရာဟီမီနဲ့အတူဆရာဝန်2ဦးဌာနရဲ့ရင်မောင်းတို့တည်ဆုံးခဲ့ရတဲ့အတွက်ဝန်ထမ်းချောင်းအချင်းထောင်တာဝန်ရှိသူတွေကကြေညာချက်ထုတ်ပါတယ်။ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာပါအခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်
အပြည်ဆိုင်ရာတရားရုံး ICJ ကကြားဖြတ်အရေးပေါ်စီမံဆောင်ရွက်ဖို့ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အကဲဖြတ်ဆောင်ကြည့်ဖို့တရားအထူးကော်မတီတရက်ကိုထူထောင်လိုက်တာနဲ့ပတ်သက်ပြီးပြည်တွင်းလူ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်တွေကိုစုစည်းတင်ပြပေးကြပါတယ်။ကျွန်မမေခါပါ။တရားအထူးကော်မတီတရက်ကိုထူထောင်လိုက်တဲ့အကြောင်း ICJ တရားရုံးကပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကကြေညာချက်ထုတ်ပြန်ထားတာပါ။မြန်မာနိုင်ငံတွင်လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဦးဆောင်တည်ထောင်သူဦးအောင်မျိုးမင်းကတော့ဒီလိုဖွဲ့စည်းလိုက်တာကမြန်မာနိုင်ငံအတွက်နိုင်ငံတကာဖိအားတစ်ခုထပ်တိုးလာတယ်လို့တုံ့တက်လိုက်ပါတယ်မြန်မာနိုင်ငံမှာလူမျိုးတုံ့တက်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားချက်နဲ့ပတ်သက်လို့မြန်မာဘက်ကပြန်လည်ခုခံခြေပါချက်ကိုလာမယ့်2021ခုနှစ်ဇန်နဝါရီ25ရက်နေ့မှာ ICJ ကိုတင်သွင်းရမယ့်အချိန်နဲ့မရှိမနှောင်းမှာပဲအခုလိုအထူးကော်မတီတရက်ဖွဲ့စည်းပြီးလေ့လာဆောင်ကြည့်မယ့်အပေါ်ဆိုရင်နေတယ်လို့သူကပြောပါတ
ယ်မြမအစိုးရတင်လာမယ်တင်လာတဲ့ချက်တွေဟုတ်လားမဟုတ်ဘူးလားဖြစ်မှာဟောတကယ်တမ်းဖြစ်နေတဲ့ချက်တွေနဲ့ကင်းကွာမှုရှိလားမရှိလားဒါကိုသူကပြန်ပြီးစစ်စစ်တဲ့သဘောကြီးဖြစ်လာတယ်ပို့ပြီးတော့မြမအစိုးရတွေအချက်ရောက်ပါပဲအစိုးရအနေနဲ့ကတော့မဖြစ်ပါဘူးဆိုတော့เนาะကျွန်တော်တို့ကာကွယ်ပြီးပြောဆိုတာဖုံးကွယ်ပြီးပြောဆိုတာတော့ကျွန်တော်မဖြစ်တင်တော့ဘူးခင်ဗျာမရှိပါဘူးမကျူးလွန်ပါဘူးလို့ပြောပြီးတော့မှကျူးလွန်တဲ့ချက်ကိုတွေ့လို့ရှိရင်ပို့ပြီးတော့သိခါကြပါတယ်ဟိုတာဝန်ရှိတဲ့အတိုင်းတာဝန်မယူဘဲနဲ့အလိုတူအလိုပါဖုံးကွယ်မှုကလည်းနောက်ထပ်မြန်မာဆိုရတွေပို့ပြီးတော့အကျက်တဲဖြစ်စေတယ်ဖြစ်ခဲ့တဲ့အရာကိုတေချာဆုံးရှုံးမှုလိုအပ်တယ်ဥဒေဒတာဝန်ရှိရှိလွှတ်ဆောင်ပေးတဲ့အရာမျိုးတခြားသောအတိမတ်ပြုအရာဖြစ်စေစောင့်ပေးတဲ့ပုံစံမျိုးနဲ့သာဖြစ်ပါလိမ့်မယ်
ဒီကော်မတီအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကတင်သွင်းတဲ့အချက်လက်တွေကိုစစ်ဆေးပြီးရုံးတော်ကိုပုံမှန်တင်ပြရမှာဖြစ်သလိုဖြစ်နိုင်ခြင်းရှိတဲ့ရွေးချယ်ခွင့်တွေကိုလည်းအကြံပေးရမှာဖြစ်ပါတယ်။ဒါ့အပြင်ဒီကော်မတီရဲ့ဆုံးဖြတ်ချက်ကိုလည်းရုံးတော်ကလိုအပ်ရင်လက်ခံဖို့ရှိတဲ့အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာဂမ်ဘီယာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကျုံကလုံခြုံရေးကင်းစက်ခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြမလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအတွင်းမှာရိုဟင်ဂျာအမျိုးသမီးတွေအပေါ်အာတမပြစ်ခြင်းမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ရဆိုတဲ့ဆွဆွဲချက်တွေနဲ့ ICJ နိုင်ငံတကာတရားရုံးမှာတရားလိုလုပ်ပြီးတိုင်ကြားထားခဲ့ရပါဒါနဲ့ပတ်သက်လို့မြမဘက်ကကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်၄ချက်ချမှတ်ခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံသေးတဲ့မြမအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းအစဉ်တစိုက်ပြောဆိုထားသလိုပြီးခဲ့တဲ့ရက်ပိုင်းကစစ်စင်ရေးအတွင်းပေါဝင်ခဲ့သူတွေကိုဖမ်းဆီးအရေးယူစစ်ဆေးဒါတွေချပြတာတွေကြောင့်တပ်မတော်ရဲ့လှုပ်ဆောင်ချက်ဟာအားရစရာမရှိပေမဲ့လေခုခံချိပါဖို့အတွက်ကောင်းမွန်တဲ့အချက်တစ်ခုဖြစ်တယ်လို့ယူဆနေတာတွေလည်းရှိပါတယ်။နိုင်ငံတကာအရေးနဲ့လူ့အခွင့်အရေးလေ့လာသုံးသပ်သူဒေါက်တာခင်ဇော်ဝင်းကတော့ဒီအဖွဲ့ပေါ်ပေါက်လာတဲ့အတွက်စိုးရိမ်စရာမရှိပေမဲ့မြန်မာအစိုးရအနေနဲ့နိုင်ငံတကာလက်ခံလောင်အောင်ချမှတ်ထားတဲ့ကြားဖြတ်လိုက်နာလှုပ်ဆောင်မယ့်အချက်တွေအပေါ်ဘလို့ဖြည့်ရှင်းဆောင်ရွက်မလဲဆိုတာကိုပွင့်လင်းမြင်သာစွာချပြဖို့လိုအပ်နေတယ်လို့ထောက်ပြထားသလိုလက်ရှိတက်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်။အလုရှောင်းပြည်နဲ့မြန်ဆောင်ဟိုကျတော့ဖွဲ့ကြဖြစ်ပါတယ်။ပုံပြီးတော့သူကမပြေဖြစ်ဖြစ်ပေါ်ရတော့အထင်သေးဘူးလေ။တက်တက်ကြရောရက်တက်ကြရော ချင်းလမ်းနေရဘလူသွားမှမသိဘူးဟိုတော့ကခွေးဟူကြီးကပေါ်ပြီးဆိုင်ပြမှာလဲဟိုရင်းအောင်ပဲလောအောင်ဆိုင်းသားနေလဲအများကြီးတွေ့နေတယ်ဒရုန်းကြောင့်မစင်စစ်စကလုံးစတော့နေမစင်လုံးကြီးဝင်ကြတာဆက်ဆက်တော့နေလေဟိုကနေဦးပေါ့လေစပြီးတော့ဒီ ICS တဲမှာဆောင်းနေမှာအဲ့လိုအောင်ကြမ်းမယ်ဒီကြားလေးကတော့ဒါလေးပေါ်လာတာပါ။ဟိုဒီနေ့လေးညမလို့ရတာပေါ့။အားရလေးရတော့ပုတ်ပြလာတာပေါ့။နိုင်ငံကြီးလမ်းရာစတန်တစ်ခုအစ်ကိုဖန်ကြည့်မယ်ဆိုလို့ရှိရင်ဒီဘက်ကလည်းသူ့မြန်မှုခုထူရနိုင်တယ်
။အခုလို ICJ ဘက်ကကော်မတီတစ်ခုဖွဲ့လိုက်တာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကလောလောဆယ်တရားဝင်တုံ့ပြန်ချက်တစုံတရာချက်ချင်းထွက်မလာသေးသလိုဆက်သွယ်မေးမြန်းရမှာလဲတာဝန်ခံဖြေဆိုမဲ့သူမရှိခဲ့ပါဘူးရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ဒီအမေရိကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာကျန်းမာရေးဝန်ထမ်းတွေကိုကိုဗစ် -19 ကာကွယ်ဆေးအရင်ဆုံးစထိုးပေးနေတဲ့အထက်မှာမြန်မာနယ်ဝါဆရာဝန်တွေလည်းပါဝင်ပါတယ်။အခုလိုကိုဗစ် -19 ကာကွယ်ဆေးထိုးရောင်းတဲ့ပတ်သက်ပြီးကိုရိုင်းအထိုးခံခဲ့တဲ့အထွေထွေတခုဆရာဝန်ဒေါက်တာစိုးပိုင်ကိုကာကွယ်ဆေးထိုးသင့်မထိုးသင့်တဲ့ပတ်သက်လို့ဆက်သွယ်မေးမြန်းလာပါတယ်။ကျွန်တော်အောင်မြတ်သူပါ။ဖလော်ရီဒါပြည်နယ် Jackson Memorial ဆေးရုံရဲ့အထွေထွေထုကုဒေါက်တာစိုးပိုင်ဟာပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲ Pfizer ကထုတ်တဲ့ကာကွယ်ဆေးကိုပထမအကြိမ်ကိုယ်တိုင်ထိုးခံခဲ့တာပါ။ COVID-19 ကာကွယ်ဆေးကိုယ်တိုင်အထိုးခံထားသူတူအနေနဲ့ကာကွယ်ဆေးကိုထိုးသင့်မထိုးသင့်တဲ့ပတ်သက်လို့သူကအခုလိုကြံပေးပါတယ
်။COVID-19 ကာကွယ်ဆေးကတော့အလုံးထိုးသင့်တယ်လို့ဟိုကျွန်တော်ထင်ပါတယ်။အဲဒီ pregnancy နော်ကလေးတွေနဲ့ကိုဝင်ဆောင်မျိုးသမီးတွေကိုသူစမ်းထားတဲ့data မရှိသေးတော့သူတို့က exception ပေါ့ကျန်တဲ့လူတွေကတော့ထိုးသင့်တယ်လို့ကျွန်တော်ထင်ပါတယ
်ဆရာအခုထိုးပြီးနောက်ပိုင်းမှာဟိုခန္ဓာကိုယ်ကဘယ်လိုတုံ့ပြန်ချက်တွေဖြစ်လာတာလဲ
ကျွန်တော်ဘာမှ major ဘာမှထူးထူးတွေမရှိပါဘူး flu shot ထိုးလို့ပဲနည်းနည်းဒီထိုးရနေနာတာနဲ့နည်းနည်းနှုံးတာလည်းတော့ပါပါဘာမှတကယ် major ပတ်သက်လာမှာမရှိပါဘူးဆိုတော့ဒီလိုကောင်းပါတယ
်ပြီးတော့ဒီလိုကာကွယ်ဆေးနှစ်ခါထိုးရတဲ့ဟိုအခြေအနေကဟိုဘာကြောက်ပါလဲ
ဟောပေါ့နော်ဟိုဒါတော့ပရမတ်တလုံးထိုးပြီးတော့ဗော်ဒီယားဟိုပေါ့ကုခံအာအန်တီဘော်ဒီထုတ်တဲ့အခါမှာပရမတ်တ1 dose ကတော့ဟိုပေါ့ initial dose နောက်တစ်ခုက booster dose နေနဲ့ပေါ့ပို့ပြီးတော့ body reaction ဟိုပို့ပြီးတော့အားဖြည့်တဲ့သဘောပေါ့နော်တော်လည်းများ vaccine ရတယ်လို့ပါပဲဒီတစ်ခုရမပေါ့ဘူးတလုံးနဲ့ပြီးတဲ့စီးရင်ပေါ့ညာတော့ပြန်တော့ထပ်ထထူကြရရှိရဒီ covid ဆီကနှလုံးထိုးရတယ်ပြောတာ
အခုလိုမျိုးအကာအကွယ်ဆေးတွေအခုလိုမျိုးရှိတာပေါ့နော်ဆိုတော့အခုအဲ့မျိုးမျိုးရှိတဲ့ကာကွယ်ဆေးပုံမှာဘယ်ကာကွယ်ဆေးပို့ပြီးတော့ကောင်းမယ်လို့ဆရာဆက်နေထင်ပါလဲ
ဟိုကိုဗစ်နဲ့ပတ်သက်လို့ကျောတိအခုသုံးနေတာနှစ်ခုပဲရှိတယ် Pfizer ဆိုတော့နဲ့ Moderna နှစ်မျိုးရှိတယ်ဒီနှစ်ခုပဲကျွန်တော်တို့ဒီအမေရိကန်မှာသုံးနေတာပေါ့ဆေးက efficacy ကတူတူပါပဲဟိုကာကွယ်ဆေးကအတူတူပဲလို့ပြောတယ်သူလုံထားတဲ့ data တွေကဘာမှသိပြမတော့မပြောင်းဘူးဒါပေမဲ့စေးတူလောင်ရတဲ့နေရာမှာ Pfizer နဲ့ပုတ်ခတ်တယ်သူက temperature အရင် -90 လောက်ကို Fahrenheit လောက်ကိုထားမှဇက်တိုက်ပေါ်ထိုးရစရပြော manufacture လုပ်တဲ့ကျန်ထိုးရဒီအချိန်လုံးဇက်တိုက်ဒီ temperature maintain လုပ်နေမှာစေးကအာနိသင်ရှိတာ Moderna ကလည်းနည်းနည်းလေးပုံပြတော့သူထိမ့်သိမ်းရလို့ရပါသူကဒီတယူတန်ပုံမှန် fish နဲ့မှာထားလို့ရှိရင်ရတယ်ဆိုတော့အဲ့ဒါတခုရှိရနောက်တခုက Pfizer ကြတော့ဒုတိယဆေးကို21ရက်နဲ့မြောက်မှာထိုးတယ်။ Moderna 28ရက်မြောက်မှာထိုးတယ်။တပတ်ချပြီးထိုးတာပေါ့။ January effect တွေကတူတူပါ effect က side effect တွေပါတယ်အကုန်လုံးသူဘာမှထိုးပြီးရှိပါဘူး။ဒီမှာလည်းအမေရိကန်မှာနှစ်မျိုးလုံးသုံးပါတယ်။ဟိုနေတဲ့နေရာပေါ့ဒီနေတဲ့ institution ကစီစဉ်ပေးပပေါ်မှာတည်တယ်။ဘယ်ဟာပရတဲ့ပုံကောင်းလို့ဆိုမရှိပါဘူး
။သူကကာကွယ်ဆေးထိုးသူတွေကဟိုအကန့်အသတ်ချက်တွေရှိတာပေါ့။အဲ့ကံတဲ့ချက်ရသက်သက်နဲ့အောက်ရီရောဂါအကန့်ရှိသူတွေပေါ့ဥမာကိုဝန်ဆောင်တွေပေါ့အဲ့တော့ဒီကံတဲ့ချက်တွေကိုဘာကြောင့်သတ်မှတ်ထားရလဲ
အဲ့ဒါတော့ special population တဘောမျိုးပေါ့နော်အခုက emergency ထိုးရတဲ့ပေါ့ FDA နဲ့ emergency approved ဖြစ်တာဆိုတော့တတိထားတာပေါ့ကလေးတို့ pregnancy ကိုဥကွင်းဆောင်တွေကြတော့တာမန်လူစမ်းတဲ့ research တွေပို့အများကြီးပို့ပြီးဆက်ရတာပေါ့နော်ဟိုအချိန်ပို့ယူရတယ်ဟို data ပို့လို့တော့ပို့စိတ်ချအောင်အခုလောဆရာ emergency နဲ့သုံးနေရဆိုတော့သူတို့လုံလောက်တဲ့ data မရှိသေးလို့ဒါကြောင့်မို့လို့ပြောတာပေါ့နော် safety အနေနဲ့ကသိပြောပြုနေအောင်ဟို data မလုံလောက်သေးလို့မထူးပါနဲ့ဦးလို့ပြောရတဲ့ပုံဟို initiative ပါလို့မဟုတ်ပါ
လက်ရှိထုတ်ပြီးသားကာကွယ်ဆေးတွေဟာအမေရိကန်တနိုင်ငံလုံးကိုထိုးဖို့မလုံလောက်တာကြောင့်သတ်မှတ်ပြီးသားဦးစားပေးအုပ်စုတွေကိုဖြည်းဖြည်းချင်းထိုးပေးနေရပြီး 2021ခုနှစ်မှာတော့လူအများကြေကြေပြန့်ပြန့်အသုံးပြုနိုင်မယ်လို့ခန့်မှန်းထားကြောင်းဒေါက်တာစိုးပိုင်ကဗီဒီယိုကိုပြောခဲ့ပါတယ်ဗျာ
။ကျမဆုမွန်ပါရှင်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုမြန်မာနေစေကာလပြည်သူတွေလူထုခြေပြုဆေးကနေစီလာပြတာအတော်လေးကိုနှဲပါသွားတဲ့အခြေအနေဟာစိုးရင်ကြပါလို့လူထုခြေပြုဆေးကတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။ကိုဗစ် -19 ကရောဂါကာလဆေးရုံဆေးကမလာလို့ကြားတော့မဲ့ပြည်သူတချို့ရှိလာလို့ကျန်းမာရေးဝန်ထမ်းတွေနဲ့လူထုအတွက်ပို့ပြီးတော့မှအဆင်ပြေမယ်။ကျန်းမာရေးဆောင်ရှောက်မှုမူဝါဒတွေပြင်ပေးဖို့ကလည်းလူထုခြေပြုစေတနာဝန်ထမ်းဆရာဝန်တွေကတောက်ဆိုပါတယ်။အသေးစိတ်တင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတစ်ဝန်းလုံးမှာ COVID-19 ကူးစက်မှုပေါင်း 32,000 နီးပါးရှိလာပြီး COVID ကြောင့်သေဆုံးသူက 2,500 ဝန်းကျင်အထိရှိလာနေတဲ့အနေအထားမှာတော့ရန်ကုန်တိုင်းကကူးစက်မှုအများဆုံးဖြစ်ပွားနေတာပါ။ဒီလိုအခြေအနေမှာရန်ကုန်တိုင်းတွင်းမှာစေနာဝင်တဲ့ဆရာဝန်တွေစေကူတာဆောင်ရှားမှုပေးနေတဲ့လူလူချေပြူဖြားနာကုဆေးကနေမှာ COVID-19 တန်မြောက်လက္ခဏာရှိသူတွေအများဆုံးလာရောက်ပြသကုသမှုခံယူနေတာဖြစ်ပါတယ်။အရင်တုန်းကတော့လူနာရာနဲ့ချီလာရောက်ကုသနေပေမဲ့ဒီသတင်းမှာထဲမှာလာရောက်ပြီးတော့ကုသခံယူသူနည်းလာတယ်လို့ဖြားနာကုဆေးကရန်ကုန်ကိုရဲရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
။ဒီရက်ကလာကြတဲ့လူဦးရေကတော့ပြည်သားရောဒီအင်းစိန်လိုတိုင်တာရလို့ရှိပြီးတာလုံးတော့မှတကယ်တမ်းအနောက်ရောက်တရလောက်လည်းတော့ကြည့်ရနေအောင်မှာ30နဲ့40ကျောက်လောက်ပဲဖြစ်သွားပြီပေါ့နော်။အခုတွေ့ရတဲ့နှုတ်ကတော်တော်တိတိတတ်တာရောက်ပါတယ်။တိတတ်ကြောင့်ကတော့နှစ်ချက်ပေါ့နော်။ COVID ကူးစက်မှုကိုဟိုထိနိုင်သွားပြီလားပေါ့နော်။နောက်ထပ်ကြတော့COVID တကယ်ရှိတာကိုစေကန်းစေရုံမလားပဲနဲ့အိမ်မှာနေပြီးတော့ကြည့်ပြီးတော့ကုပြီးတော့စိတ်တောက်နေရတာပေါ့နော်။အိမ်မှာနေပြီးတော့ self isolation နေတဲ့လူကများလာတယ်။ကျွန်တော်တို့အဲ့လိုဆိုဖြစ်လာစေကန်းကိုရောက်ခေါ်တယ်ဒီလိုမင်းကြီးပေါ့နော်။ခေါ်ပြီးတော့လာပြဆရာဝန်နဲ့လာတိုင်းနေသာလိုအပ်နှာခေါင်းတိုးပဲယူမယ်ဆက်အဖြေလို့ထုတ်မယ်ဆိုလည်းပြောရတဲ့အကြမ်းလိုက်ကကြောက်ရတယ်ဘလာတော့မသိချင်ဘူးအဓိကကတော့ပြောချင်တာကဒီလူတို့ကိုပေါ့နော်အဲအခုကဈာမဟို home quarantine system တောင်းလဲမယ်ဆိုတဲ့ဥစ္စာလေးဟိုထွက်လာတယ်ပေါ့နော်ဒါပေမဲ့လောလောဆယ်အခုချိန်ကြီးတော့ဟိုမဆသေးဘူးပေါ့နော်အဲဘာပဲဖြစ်ဖြစ်ဟိုတခုဖြစ်ဖြစ်ချင်းဘာပဲဖြစ်ဖြစ်နီးစက်ကကိုနဲ့အနီးစက်ဆုံးစီကံခုကိုတပြကြွားပြီးဆောင်းနဲ့တိုင်းမယ်ဒီဈာမရေဆော့ချုံမှုရေဆုံးလက်ဦးမှုဆော့ဆီးစွာခံယူဖို့လိုအပ်တယ်
အခုဆိုရင်ရန်ကုန်တိုင်းတွင်ကစေနာဝင်တဲ့ဆရာဝန်တွေကုသပေးနေတဲ့အခမဲ့ဌာနကူဆေးကနေထပ်မံတိုးချဲ့ဖွင့်နေနေပါတယ်။လက်ရှိ COVID-19 virus ပိုးနဲ့မျိုးဗီဇမတူတဲ့ COVID ရောဂါပိုးတစ်တွေဝင်လာနိုင်ခြေရှိတဲ့အနေနဲ့ကြုံလာရရင်ရင်ဆိုင်နိုင်မှုအတွက်ကိုလည်းလူထုခြေပြုဆရာဝန်တွေဘက်ကကြိုတင်ပြင်ဆင်ဆောင်ရွက်နေကြပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပါတယ်
။မြန်မာနိုင်ငံနဲ့အနည်းနဲ့ညံမရောက်ဘူးမရှိဘူးရောက်လာမှာပဲဒီမျိုးစိတ်ကလေချိန်မှဖြစ်လာမှာကြိုတင်ကာကွယ်နေတဲ့ဒီဝါကင်းနေပြတဲ့ဆင်ပေါ့နော်ကျွန်တော်လူနာတွေကိုအကြီးစုလို့ရအောင်ဆရာမတွေဆောင်ရှောက်မှုရအောင်အကြီးကကျွန်တော်တို့စောင့်ရတာပေါ့နော်အဓိကလိုအပ်ရင်လိုအပ်တဲ့သူကြောဒီလက်နဲ့ထုတ်သုံးပြရအောင်ပေါ့နော်ဒီကပြည်သူလူတွေအတွက်လည်းအကျိုးရှိအောင်ပေါ့နော်ဘုံတိုင်းထားဖြစ်လာတဲ့ဆိုင်ဖြစ်ကင်ကတူတင်ပြင်ဆင်ပြီးတော့ဒီကမျိုးစိတ်ကလည်းကိုဗစ်ကလည်းဒီနောက်အစ်စ်တွေတက်တက်တွေ့နေတဲ့ပုံမှာမြန်မာပြည်ကလည်းအနည်းနဲ့ညံနဲ့ရောက်လာမှလည်းစိုးရိမ်တာပေါ့နော
်ကိုဗစ်ကရောဂါကူးစက်မှုဟာကမ္ဘာတစ်ဝှမ်းမှာစိုးရိမ်ကြအခြေအနေရှိနေစေဖြစ်တာမို့လူလူဘက်ကလည်းကိုဗစ် -19 ကာကွယ်ရေးဆောင်ရွက်အချက်တွေကိုအထူးသတိထားလိုက်နာကြပါလို့ဒေါက်တာကျော်မင်းထွန်းကမြစ်တာရက်ခံပါတယ်
။လူစုလူဝေးမဖြစ်ဖို့အရေးကြီးတဲ့ဒီချိန်မှာကလေတက်နေဆုံးအိမ်မှာနေသေးပါအပြင်ကိုအတက်နေဆုံးမထွက်ပါနဲ့ပေါ့နော်။အပြင်သွားမယ်ဆိုလည်းမက်ဆေ့တက်ကောင်းလေးတက်ပေးပါ။အိမ်မှာနေပြီးတော့ချိန်ပြီးမကူဖို့မြစ်တာရက်ခံတယ်။မနေ့ကဆိုလည်း emergency 3ရက်ဆွရှင်းလို့ရတဲ့ပိုင်းတွေရှိတယ်။အဲ့လိုလေးဖြစ်မှဆိုလို့အဲ့လိုဖြစ်ရင်အတက်ကအခက်မသိရင်မမီမှာဆိုလို့အဲ့လေးလည်းအရေးကြီးတယ်။အဲ့ဒီတစ်ခုတော့ကျွန်တော်မြစ်တာရက်ခံမှာပေါ့နော်
။အခုချိန်မှာတော့ကူးစက်သူကူးစက်မှုတန်တရာရှိတဲ့သူတွေကိုတီးခြားခွဲပြီးကုသဆောင်ရှောက်မှုပေးနေတဲ့ quarantine center တွေစေယုံတွေမှာလည်းကျန်းမာရေးဝန်ထမ်းတွေအတွက်ပေါ်လူနာတွေမိသားစုတွေအတွက်ပါနေရမလုံလောက်တာဆေးဝါးကုသမှုအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာမို့တွက်ဆိုင်ရဘက်ကလူလူအတွက်အဆင်ပြေမဲ့မူဝါဒစနစ်တွေပြင်သစ်ပြီလို့လည်းလူလူခြေပြုစေတနာဝန်ထမ်းဆရာဝန်တွေကအကြံပေးပါတယ်ရှင်ကျမစုမမ
VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုနားဆင်နေကြတာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကျင်းဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါမြန်မာစစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းတွေကိုငွေထုတ်ချေးတဲ့ဗြိတိန်ဘဏ်တွေဖိအားပေးခံရဆိုတဲ့ကောင်းစဉ်နဲ့ RF News Online သတင်းမှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါမြန်မာစစ်တပ်ကအသုံးပြုတဲ့တယ်လီဖုန်းဆက်သွယ်ရေးဉာဏ်ပညာဆိုင်ရာလုပ်ငန်းတွေကိုတန်းပေါင်း10ခန်းနဲ့ချီပြီးငွေချေးချေငားခဲ့တဲ့ဗြိတိန်ဘဏ်တစ်ခုကိုလူခွင့်ရေးဖွဲ့တွေကဝေဖန်နေကြတယ်လို့ဗြိတိန်အခြေစိုက်သတင်းစာကြီးတစ်စောင်ဖြစ်တဲ့ Observer ကတင်းငွေညီနီမှာဖော်ပြခဲ့တယ်လို့ဆိုပါတယ်လုံခဲ့တဲ့၄နှစ်က HSBC နဲ့ Standard Chartered Bank တွေကနေ VNN ဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Viettel ကုမ္ပဏီကို American Dollar တန်း60ချင်းငားခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကမြန်မာစစ်တပ်ဟာစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းစွပ်စွဲခံထားရတာဖြစ်ပါတယ် Viettel ကုမ္ပဏီဟာမြန်မာနိုင်ငံမှာ2018ခုနှစ်ကထူထောင်ခဲ့တဲ့ Mitel Company ရဲ့ အဓိက ရင်းနှီး မြှုပ်နှံမှု မိဖက် ဖြစ်ပြီး Mitel ရဲ့ အခွန်ငွေ တစ်စိတ် တစ်ပိုင်း ဟာ မြန်မာ စစ်တပ်ကို စီးဝင် နေတယ်လို့ ဖော်ပြထားပါတယ် အခုအခါ မြန်မာ လူဦးရေ 10 သန်းကျော် အသုံးပြုနေတဲ့ Mitel ကို စစ်တပ်ပိုင် မြန်မာ စီးပွားရေး Corporation ရဲ့ လက်အောက်ခံ Star High Company Limited က 28 ရာခိုင် နှုန်း ထိန်းချုပ်ထားပြီး VLTech က 49 ရာခိုင် နှုန်း ထိန်းချုပ်ထားတာဖြစ်ပါတယ် မြန်မာ စစ်တပ်ရဲ့ ဆက်သွယ်ရေး စနစ် အခြေခံ အဆောက်အုံတွေကို Mitel ကအစိမ့်ညှင့်တင်ရမှာ VLTech Company ကအဲ့ဒီအချက်လက်တွေကိုအများကြီးရှုနိုင်တဲ့ file အဖြစ်မတော်တဆဖွင့်ချမိခဲ့တာဖြစ်ပါတယ်။ Mitel ရဲ့ညွှန်ကြားမှုတစ်ဦးဖြစ်တဲ့မြန်မာဆက်သွယ်ရေးတပ်ကဘုံမှုချုပ်တော်လွင်ကတော့မြန်မာစစ်ခန်းတွေမှာ Mitel ရဲ့ကိုယ့်ရဲ့တာဝါတိုင်38ခုကို VLTech ကဥဆောင်တည်ဆောက်နေတာဖြစ်တယ်လို့ဆိုပါတယ်။ Justice for Myanmar ရဲ့အစီရင်ခံစာထဲမှာတော့ HSBC Bank ကVLTel ကိုလွန်ခဲ့တဲ့၄နှစ်တုန်းကကျွေးမီဒေါ်လာတန်း40ထုတ်ချေးခဲ့တယ်လို့ Standard Chartered UK Bank ကလည်းအဲ့ဒီအချိန်တုန်းကတန်း20ထုတ်ချေးခဲ့တယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အဖွဲ့ဝင်ဟောင်းတဦးဖြစ်သူ Christopher Sirodi ကတော့ဒီအစီရင်ခံစာထဲမှာ Mitel နဲ့မြန်မာစစ်တပ်ရဲ့ဆက်သွယ်မှုနဲ့ Mitel နဲ့ VLTel ရဲ့ဆက်ဆက်မှုအနေအထားတွေကိုခိုင်ခိုင်မာမာဖော်ပြထားတယ်လို့ဆိုပါရယ် Justice for Myanmar ကရတနာမောင်ကတော့ HSBC နဲ့ Standard Chartered ဟာပွင့်လင်းမြင်သာမှုရှိတင်ပြီးလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်ဒီကုမ္ပဏီတွေဘက်ကဘလို့စောင့်ကြည့်ကာကွယ်တယ်လဲဆိုတာကိုအတိအကျထုတ်ဖော်ပြတာတင်တယ်လို့ဆိုပါရယ်ဒီလိုဝေဖန်မှုတွေကို HSBC ဘက်ကတော့သူတို့အနေနဲ့ပိတ်ဆို့အရေးယူမှုတွေဥပဒေတွေလုံထုံးလုံနည်းတွေကိုလိုက်နာတယ်လို့နိုင်ငံတကာလူခွင့်ရေးစံနှုန်းတွေကိုအခိုင်အမာထောက်ခံတယ်လို့ဆိုပါရယ် Standard Chartered Bank ကတော့မှတ်ချက်ပေးဖို့ညှင်းဆန်တယ်လို့ Observer သတင်းစာကရေးသားထားကြောင်းဆောင်းပါးမှဖော်ပြထားပါရှင
်အခုဆက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ Christmas ရာသီပေးသခြင်းအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါပဲ Science Science ဆိုထားတဲ့ Season 1နဲ့ခင်းဆိုတဲ့သခြင်းကိုနားဆင်ကြပါခင်ဗျာ
เนียฮาเมมะ ဒီကိနေမှာလက်ရှိအားဖြင့်တနတ်တံတွေတိတ်နေတယ်ဆိုပေမဲ့လည်းနောက်ထပ်ဖြစ်ထွန်းတိုးတက်မှုတိတိတတ်တာမတွေ့ရသေးပါဘူး။ရွေးကောက်ပွဲမကျင်းပခဲ့တဲ့မဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲကျင်းပရေးအလားအလာကလည်းအခုချိန်အထိတော့မှေးမိန်နေသေးပါ။ရခိုင်ပြည်အကြက်တဲကိုဘယ်လိုများကြော်လွှားသင့်ပါသလဲ။တိုးတက်မှုရလာအောင်ဘာတွေလှုပ်ဆောင်သင့်ပါသလဲ။စတာတွေကိုအခုဆွေးနွေးကမှနားဆင်ကြရပါမယ်။လက်ရှိမှာရခိုင်ပြည်နယ်ကိုစားပြုမြို့သားထုတော်ကိုယ်စားလှယ်တူလည်းဖြစ်ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားရေးရဝန်ကြီးအဖြစ်ရွေးကောက်ခံထားရသူလည်းဖြစ်တဲ့ဒေါ်ထုမင်းနဲ့မြန်မာအရေးလည်လာသူဒေါက်တာရံမျိုးသိန်းတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကျော်သိပ်ပါခင်ဗျာတော်သူမင်းနဲ့ဒေါက်တာရံမျိုးသိန်း VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ပါခင်ဗျာ
မင်္ဂလာပါရှင့
်ဟုတ်ဆိုတော့အခုကရခိုင်ပြည်ပဲအရေးပေါ့နော်ရခိုင်ပြည်အရေးကလောမြင်အားဖြင့်ဆိုရင်ဟလာတစ်ဖက်ကအေးရကန်လန်းထားတယ်တက်ကသဘောတူထားတယ်ဟလာပြီးတဲ့ရခိုင်ပြည်နယ်နေမှာလည်းပဲသူဝင်တော်တွေပို့ကြတဲ့ဟာတွေရှိတယ်ဆိုတော့ NLD ဘက်ကတော့ပြောရမယ်ဆိုရင်တော့ NLD ပါတီဦးဆောင်တဲ့အစိုးရဘက်ကဒါနဲ့ပတ်သက်ပြီးတော့ဟလာတိတိကျကျထင်ထင်ရှားရှားလုပ်နေတာမျိုးကျွန်တော်တို့မတွေ့ရပါဘူးဆိုတော့ဒေါက်တူမီလက်ရှိအခြေအနေအပေါ်မှာလက်ရှိရှိနေတဲ့အခြေအနေပေါ်မှာဒေါက်တူမီဘယ်လိုများသုံးသပ်ပါသလဲ
ဟုတ်ကဲ့ရှင်ဒီဒီမနေ့ကတော့ရခိုင်ပြည်နယ်လက်ရှိအချိန်မှာတော့ဒီတိုက်ပွဲတွေလောလောဆယ်ပေါ်ဆောင်မှုမရှိတဲ့အတွက်ကြောင့်မလို့ပြည်သူတွေကတော့ခီးသွားလာခြင်းတချို့တွေဆောင်ရွက်ကြတာတွေကိုကျွန်တော်တို့လူမှုကွန်ရက်တင်မှာတွေ့ရပါတယ်ရှင်ဆိုတော့ဒီဘက်ကဒီအနိုင်ရပါတီဘက်ကရဲ့နောက်အစိုးရဘက်ကရောနေပြီးတော့ထူးထူးခြားခြားသဘောထားထုတ်ပြန်ချက်တွေရှိပေမဲ့လည်းဒီရခိုင်ပြည်နယ်နေ့မှနေပြီးတော့ဒီသမရရဲ့တဝန်လာထဲမှာရခိုင်ပြည်နယ်မှာရွတ်တော့ပွဲပြန်ဖြစ်ဖို့အတွက်အဲ့ဒါတိုက်တွန်းတာတွေပါတယ်တွေ့ရတယ်ရှင်ဒါကကျမတို့နေပြီးတော့ဘာလို့တွေ့ရတယ်ဆိုလို့ရှိရင်ဒီရခိုင်ပြည်နယ်ရဲ့ပဂတိအခြေအနေနဲ့လက်ရှိမှာနေပြီးတော့ဟိုတောင်းနေတဲ့လမ်းကြောင်းတချို့တွေကဒီဖြစ်ထွန်းမှုရာအတိုင်းတော်တစ်ခုဒီအားနေနေတာကိုတွေ့ရတယ်ဆိုတော့တကယ်တမ်းဆောက်လို့ရှိတော့ကျမတို့ဒီရွေးကောက်ပွဲကတကယ်တမ်းဖြစ်တဲ့ဖြစ်ထိုက်တယ်အဲဒီဖြစ်နေဖြစ်လိုက်တဲ့အပေါ်မှာနေပြီးတော့ကျမတို့ဘက်ပေါင်းဆောင်ကလည်းတွန်းနေကြတာတွေ့တယ်။အဲတကယ်တော့မြေကြီးမှာတိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေကိုနိုင်ကိုကလည်းဒါရွေးကောက်ပွဲကိုဖြစ်ထွန်းစေခြင်းနဲ့အဲဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီဒီတွားရလမ်းကြောင်းမှာရခိုင်ပြည်နယ်လေးခြံမှတ်ချလို့မရတဲ့အခြေအနေမှာရှိပါတယ်ရှင်။အဲဒါပေမဲ့တကယ်တမ်းဒီခြေနေမှာတင်းမာနေတဲ့အခြေအနေကတော့အနိုင်ရပါတီတို့တော့ကျမတို့အကြမ်းဖြင့်ပြောလို့ရတယ်အဲဘာကြောင့်လဲဆိုလို့ရှိရင်ဒီအနိုင်ရပါတီဘက်ကလက်ရှိမှာနေပြီးတော့ဒီရခိုင်ပါတီတွေရောရခိုင်လူမှုအဖွဲ့အစည်းတွေနဲ့ကျမတို့လွတ်တော်ကိုယ်စားလှယ်တွေအတောက်ဆိုကြတဲ့နေပြီးတော့ဒီရွေးကောက်ပွဲအဲနောက်ထပ်တစ်ချိန်ပေါ့နော်အဲသူတို့ဖြင့်ချန်လှထားတဲ့နေရာတွေကိုရွေးကောက်ပွဲပြန်လည်ကျင်းပဖို့အတွက်တောင်းဆိုကြပေမဲ့ဘာမှတုံ့ပြန်မှုမရှိတာကတော့အဲကျမတို့လက်ရှိမှာရခိုင်ပြည်နယ်ရဲ့အခြေအနေရောမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာနေပြီးတော့တိုင်းတာတစ်ခုထိအဲကျမတို့ဒီတိုးတက်မှုမတွေ့ရဘူးဒါဝင်လဲကျမတို့ကနေပြီးတော့စိတ်မကောင်းဖြစ်မိတယ်ရှင်
ဟုတ်ကဲ့
တို့တက်ဖို့ကကျွန်တော်တို့ကတော့ဖြစ်ထွန်းစေချင်ပါတယ်ရှင
်ဟုတ်ကဲ့ဒေါ်ရံမျိုးသိရောလက်ရှိရှိနေတဲ့အခြေအနေကိုဘယ်လိုအရင်ဆုံးတုံ့တက်တယ်လဲ
ကျွန်တော်အမြင်တော့ဒီရခိုင်ပြည်နယ်မှာကျွန်တော်တို့တိုက်ပွဲတွေရက်ဆဲသွားတာပေါ့လေနောက်ပြီးတော့ပြည်သူတွေအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်သွားလာနိုင်တယ်နောက်တချို့လည်းပဲဒါဟိုကိုယ့်ရဲ့နေရက်ကိုပြန်လာနိုင်တယ်ဟိုကိုယ့်ရဲ့လုပ်ငန်းတွေကိုပြန်လုပ်လာနိုင်တယ်ဆိုတာတော့ဒါကအင်မတန်မှသာကျူဆူရမယ်အနေထားပါအဲ့တော့တိုက်ပွဲတွေစစ်ပွဲတွေဖြစ်နေတဲ့နေရာမှာဘလို့နီးလန်းနဲ့ပဲဖြစ်ဖြစ်ပေါ့တိုက်ပွဲတွေစစ်ပွဲတွေမဖြစ်တော့ဘူးဆိုတာတော့ကျွန်တော်တို့ကအင်မတန်မှဝမ်းမြောက်ဝမ်းသာကျူဆူရမယ်အနေထားလို့ကျွန်တော်မြင်ပါတယ်အဲသို့တော်လည်းပဲအဲ့ဒီလိုအခြေအနေပေါ်မှာအစိုးရဘက်ကရောအာဏာရပါတီဘက်ကရောစိုက်လိုက်လဲလဲကျူဆူတာမျိုးမတွေ့ရဘူးဒါဟာကျွန်တော်အမြင်အားဖြင့်နော်အဲကျွန်တော်တို့သွားမယ်နော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနော်အမျိုးသားပြန်လည်သိမ့်မြက်ရေးယုံကြည်မှုတည်ဆောက်ရေးဆိုတဲ့နော်လမ်းကြောင်းနဲ့ဟန်ချက်မညီဘူးလို့ကျွန်တော်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်နောက်တစ်ခုကတော့ဆရာမခုနဆွေးနွေးသွားသလိုပဲဟလာရခိုင်ပြည်နယ်မှာကျွန်တော်တို့ဟလာရွေးကောက်ပွဲတွေကိုအမြန်ဆုံးပြန်ပြီးတော့အချင်းပါနိုင်ဖို့အတွက်ကိုဟလာဒီရခိုင်တိုင်းရင်းသားပါတီတွေကရော ရခိုင်ပြည်နယ်မှာရှိနေတဲ့ကျွန်တော်တို့ရထက်အဖွဲ့အစည်းတွေရောနောက်ပြီးတော့ကျွန်တော်တို့ဟလာတက်မတော်ရောနောက်အေးအေးရောအနောက်ဆုံးပေါ့လေဒီရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်အချို့ကပါတော့သတင်းမီဒီယာတွေမှာပြောပြီးတော့နော်ဘယ်ပေါင်းစုံသားတွေတိုက်တွန်းနေတဲ့ကြားမှာနော်တော်တော်လေးကိုခေါင်းမာစွာနဲ့ပေါ့လေနော်ဘာမှမတုံ့ပြန်ပဲနဲ့တုံ့ပြန်ပါဝေပေါ့လေအဲရှိနေတဲ့အခြေအနေကြီးကတော့အဲကျွန်တော်အမြင်အားဖြင့်ကျွန်တော်တို့တွားနေတဲ့ဒီမိုကရေစီပြည်ပြင်ကြောင်းလဲရေးနဲ့နော်အင်မတန်မှမအပ်ဆက်တဲ့နော်အဲကြောင်းကျိုးစီရုံမှုမရှိတဲ့အခြေအနေကြီးတစ်ခုလို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ
်
အဲ့ဒီအခါကျတော့ဒီအခြေအနေကြီးကိုကျွန်တော်တို့ဟလာအစိုးရရဲ့တော့အာဏာရပါတီရဲ့အနေနဲ့ပေါ့လေအမြန်ဆုံးသုံးသပ်ပြီးတော့နော်အဲဖြတ်ကျော်နိုင်ဖို့အပြစ်စင်ဆောင်ရွက်တင်တယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတ
ယ်။ဟုတ်ကဲ့။ညမှာ NLD ပါတီဘက်ကပြောထားတဲ့ဟာရှိပါတယ်။ပြောထားတဲ့မှတ်ချက်တွေရှိပါတယ်။ဘာလဲဆိုတော့ဟလာတိုက်ပွဲတွေရက်နေတယ်။တိုက်တာခိုက်တာတွေမရှိဘူးဆိုတာနဲ့ငြင်းချမ်းတယ်လို့ပြောလို့မရဘူး။အဲ့တော့ငြင်းချမ်းတယ်လို့ပြောလို့မရတဲ့အတွက်လွတ်လပ်မျှတာတဲ့ရွေးကောက်ပွဲတွေဖြစ်ဖို့ရာဟလာတည်ကြပါတယ်လို့ပြောလို့မရဘူး။လွတ်လပ်မျှတာတဲ့ရွေးကောက်ပွဲဆိုတာလူ junit ကိုအားလုံးအတွက်တက်ဆိုင်သူအားလုံးပေါင်းတဲ့လူအားလုံးရဲ့လူ junit ကိုအမတ်ခံချက်ပေးပါမလားဆိုတာလာခိုင်မာမှုမရှိဘူးဆိုပြီးတော့အန်တီပါတီဘက်ကပြောထားတာတွေလည်းရှိပါတယ်ဆိုတော့ဘာဖြစ်လို့အန်တီပါတီကလာတစ်ဖက်ကလာလက်နက်ကင်တိုက်နေတဲ့လူတွေကနေပြီးတော့ရုပ်ောက်ပဲလုတ်ပါလို့တော့မှပြောတယ်ဒါပေမဲ့အန်တီပါတီဘက်ကတခြားအခြေအနေတွေကိုထောက်ပြပြီးတော့ရုပ်ောက်ပဲလုတ်ရေးကိစ္စမှာဘာဖြစ်လို့တွန့်ဆုတ်နေရလို့တော်ထုမီသုံးသပ်လဲ
ရုပ်ောက်ပဲချက်မှတ်ဖို့ရတော့ကျွန်မအနေနဲ့လေးတာသိရှိသလောက်တော့ရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပိုင်ခွင့်ရှိပါတယ်ရှင်။ဒီအစိုးရကနေပြီးတော့ဒီအခင်းချင်းတရက်ကိုနေပြီးတော့ကျမတို့တခုတော့ရှိရင်မီးစိမ်းပြဖို့လိုတဲ့အချိန်တွေတော့မြင်ရတယ်။နောက်တစ်ခုကကော်မရှင်ကနေပြီးတော့ကျမတို့သိသလောက်ဆိုလို့ရှင်လွတ်လပ်တဲ့အဖွဲ့အစည်းဖြစ်ရပါမယ်။ကော်မရှင်ကအချိန်တွေဒီချစ်ပုံမှာပဲသူတုံ့ပြန်ရပါမယ်။ပြီးခဲ့တဲ့တုန်းကနေပြီးတော့ရွေးကောက်ပွဲမကျင့်ပါဘူးဆိုတဲ့အချိန်တွေတုန်းကလည်းပဲဒါလုံခြုံရေးအရာလို့ဒါပြောခဲ့ပါတယ်။အဲဒါကြောင့်မလို့နေပြီးတော့အခုလုံချုံရေးအရာတောင်းဝန်ယူကြမဲ့အဖွဲ့အစည်းတွေကလုံချုံပါပြီရွေးကောက်ပွဲအကျင့်ပါလို့ရပါပြီလို့ပြောတဲ့အခြေအနေမှာကြပြန်တော့အဲဒီကော်မရှင်နေနဲ့ဘာမှအနေပြီးတော့တွန့်ပြန်တာတွေမတွေ့ရဘူးအဲဒါကြောင့်မလို့နေပြီးတော့ဒီအဓိကတော့နေပြီးတော့ဒါကော်မရှင်ပေါ်မှာပဲမူတည်တယ်လို့ကျွန်တော်တို့သုံးသပ်လို့ရတယ်အဲကော်မရှင်ကဘာအခက်တိမှမရှိဘူးဆိုလို့ရှိရင်ဒါရရဲဝုံဝုံပြက်ပြက်သားသားရှိရပါမယ်နောက်တစ်ခုကပန်ချလို့ရပါတယ်ဒါအခုနောက်နေပြီးတော့ကျွန်တော်တို့ဆွနေကြတယ်လို့ပဲဆရာတို့လည်းဆွနေကြတယ်လို့ပဲအဲတက်မတော်ကရောဒီရခိုင်တက်တော်အေအေကရောရွေးကောက်ပွဲကျင်းပဖို့နေပြီးတော့ကြိုးကြိုးဆူဆူဖြစ်နေတဲ့အချိန်မှာဒါနှစ်ဖက်အဖွဲ့အစည်းကအတိုက်ပွဲဖြစ်တာမဟုတ်လို့နှစ်ဖက်အဖွဲ့အစည်းကနေပြီးတော့လုံခြုံရေးကိုတာဝန်ယူပြီးတာဝန်ယူရပါမယ်လို့ပန်ချလာတစောင်းနဲ့တောင်မှအဲကျွန်တော်တို့ရွေးကောက်ပွဲကိုကျင့်ပလို့ရပါတယ်နောက်တစ်ခုကနေပြီးလွတ်လပ်ပြီးတရားမျှတမှုဆိုတာကတော့ကျွန်တော်တို့မြန်မာနိုင်ငံလိုအခြေအနေမျိုးမှာလုံးဝအောက်သို့မြုံမန်းလို့မမြင်ရပါဘူးရန်ကုန်လိုအခြေအနေမျိုးမှာကျွန်တော်တို့ပြီးခဲ့တဲ့ရွေးကောက်ပွဲကဘယ်လောက်ထိလွတ်လပ်မှုရှိခဲ့တယ်ဘယ်လောက်ထိတရားမျှတမှုရှိခဲ့တယ်ဆိုတဲ့အခြေအနေကိုပါတော့မှကျွန်တော်တို့ကိုဗစ်ကြောင့်မို့လို့ဒါကိုမသုံးသပ်နိုင်ခဲ့ကြတာပါအဲတကယ်တမ်းကြောက်လို့ရှိရင်ကျွန်တော်တို့ဒီသတင်းချက်လက်ရတာတော့မှကျွန်တော်တို့ဒီ individual တွေပေါ့နော်တတိပုဂ္ဂလပြိုင်တဲ့ပုံကိုယ်တွေပြီးလို့ရှိရင်ဒီ party ငယ်တွေကသတင်းချက်လက်ရမှုကအင်မတန်မှနောက်ကျခဲ့ပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီရွေးကောက်ပွဲကျင်းပဖို့ရာကိုနေပြီးအမှတ်ခံချက်ပေးနိုင်ဖို့နဲ့ဆုံးဖြတ်ချက်ချမဲ့အဖွဲ့အစည်းကတော့ရွေးကောက်ပွဲကော်မရှင်ဖြစ်တယ်ရှင်။ဒီပန်ကြားမှာတစောင်းထုတ်လိုက်တာနဲ့ကိုကျွန်တော်တို့နှစ်ဖက်အဖွဲ့အစည်းကိုပန်ကြားပြီးသွားလို့ရှိရင်ဒါသူတို့မှတာဝန်ရှိသွားပြီ။ဒါကြောင့်မလို့နေပြီးတော့ကျွန်တော်တို့ကတော့ဒီကော်မရှင်ရဲ့ဆောင်ရွက်မှုကိုသာအမှတ်ရဖြစ်မိတယ်ရှင်။သူရဲ့ဆုံးဖြတ်ချက်ကိုသူခိုင်ခိုင်မာမာမဆော့ပိုင်တာနေပြီးတော့ကော်မရှင်ရဲ့တာဝန်တွေကိုအားနည်းတာလို့ကျွန်တော်တို့သုံးသပ်နိုင်ပါတယ
်ဟုတ်ကဲ့ရော်ယယ်မျိုးသင်းရောဆိုတော့ရွေးကောက်ပွဲကျင်းပဖို့ကိစ္စကိုဘာကြောင့် NLD ဘက်ကခုနလိုတခြားအကြောင်းတွေပြပြီးတော့ဟလာတွန့်ဆုတ်နေတယ်လို့မြင်တယ်လဲ
ကျွန်တော်မြင်တာကပေါ့လေရခိုင်ပြည်နယ်မှာဟလာကိုမျိုးနယ်မှာရွေးကောက်ပွဲမလုပ်ဘူးလို့ကြေညာတယ်အဲ့ဒီအချိန်မှာဟလာရွေးကောက်ပွဲကျင်းပမယ်လို့ဟလာကြေညာတဲ့ဥပမာတောင်ကုန်းမျိုးနယ်လို့အမ်းမျိုးနယ်လို့ဆိုရင်ဟလာအာရက်ကွက်တချို့နဲ့ချင်းရွာတချို့မှာပဲရွေးကောက်ပွဲလုပ်နိုင်တယ်ဟလာအဲ့လိုလုပ်နိုင်တဲ့အချိန်တွေမှာသူကရွေးကောက်ပွဲကိုလုပ်သွားတာတွေ့ရတယ်အဲ့တော့ကျွန်တော်အဲ့လိုကကျွန်တော်ရဲ့ Facebook ကနေကျွန်တော်မေးခွန်းထုတ်တယ်အဲ့တော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲမလုပ်နိုင်တဲ့ကိုမျိုးနယ်မှာဟလာအဲ့လိုရက်ကွက်တချို့နဲ့ချင်းရွာတချို့မှာပဲရွေးကောက်ပွဲလုပ်နိုင်တဲ့အချိန်တွေရှိတဲ့မြို့နယ်တွေမရှိဘူးလားနော်အရှိမဲ့ဆိုရင်လုပ်တင်တယ်နော်အဲ့လိုလုံးမသာလျင်ကျွန်တော်အမြင်အားဖြင့်နော်ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးအတွက်ကို ရွေးကောက်ပွဲပေါ်မှာအခြေခံတဲ့နိုင်ငံရေးဟာပို့ပြီးတော့အားကောင်းလာမယ်။နောက်ပြီးတော့ရွေးကောက်ပွဲကော်မရှင်ဟာနော်ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကိုကျင်းပဖို့အတွက်ကိုအခြေအနေမပေးဘူးလို့ပြောနေတဲ့ဟလာအကြောင်းအရာတွေဟာတကယ်တမ်းအားဖြင့်တော့လက်ရှိအခြေအနေမှာအကြောင်းကျိုးစီလျော်မှုအားနည်းတယ်ခိုင်မာမှုအားနည်းတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်ပါတယ
်ဘူးတဲ့ဒီကိုမလွတ်ပြေးနိုင်ဘူးလို့ကျွန်တော်တို့မြင်လို့ရတယ်
ကျွန်တော်ချင်းချင်းချောင်းချောင်းလွတ်တော်မှာဆွေးနွေးခဲ့တဲ့ကိစ္စရှိရဲ့ကျွန်တော်တို့ကနေပြီးတော့ဒီနိုင်ငံသားတစ်ယောက်ဖမ်းဆီးခံရပြီးနိုင်ငံသားတစ်ယောက်ဘယ်အခွင့်အရေးကမဆိုဒီအပြစ်မဲ့တဲ့ပြည်သူတစ်ယောက်ဖမ်းဆီးခံရပြီးဆိုလို့ရှိရင်ဘယ်ပါတီကမဆိုတာနိုင်ငံပါတီကပဲဖြစ်ဖြစ်အဲ့ဒီနောက်ခုအနိုင်မရတဲ့ပါတီကပဲဖြစ်ဖြစ်အကာအကွယ်ပေးရမှာတာဝန်ဖို့တရားပြေဝရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မေးဖို့ထုတ်လို့တာကဘာလဲဆိုလို့ရှိရင်အနိုင်ရပါတီကကိုယ်စလေရဲ့အဲ့နေပြီးတော့ဒီအေကဖမ်းသွားတဲ့အပေါ်မှာလွတ်တော်မှာအရေးကြီးဆိုတင်ခဲ့တာရှိရဲ့ချက်။အဝိတ္တိဖမ်းဆီးစဉ်တုန်းကပေါ့နော်။ဒါပေမဲ့ကျွန်တော်တို့ပြည်သူတွေနေပြီးတော့ဒီဖမ်းဆီးစဉ်မှာနေပြီးတော့ဒီလက်လွန်ချေလွန်ဖြစ်သွားပြီးတော့တည်သွားတာအခုဆိုလို့ရှိရင်ဒီ rape case တွေဖြစ်တာအဲ့ဒါကိုအနိုင်ရပါတီကဘယ်တော့မှကာကွယ်ပြောဆိုခဲ့တာမတွေ့ပါဘူးရှင်။ဒီအခြေခံပြည်သူသူ့မဟုတ်နေပြီးတော့အရက်ဖက်အဲဒီလက်လက်မဲ့ပြည်သူတွေပေါ်မှာကာကွယ်မှုတွေအားနည်းတဲ့အတွက်ကြောင့်မလို့တစတစဒီပုံမှာနေပြီးတော့အဒီဆိုးကျိုးတွေဖြစ်လာတာလို့ပဲကျွန်မမြင်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီအနိုင်ရပါတီကိုလည်းကျွန်မတို့အမဲနဲ့အဲ့တုန်းကကျွန်မဆွေးနွေးခဲ့တယ်ဒါနေပြီးတော့ဒါအလွတ်တော်ကိုယ်စားလှယ်ရဲ့နေပြီးတော့ဖမ်းဆီးခံရမှုမှာဖမ်းဆီးခံရတာလားအပြစ်မဲ့ပြည်သူတွေဖမ်းဆီးခံရပြီဆိုလို့ရှိရင်ဘာကြောင့်အစိုးရကပြောဖို့ဆိုဖို့ကျွန်မတို့လွတ်တော်မှာလွတ်တော်ဒီကျမတို့ဒီရခိုင်လွတ်တော်အမတ်တွေဘလောက်ပဲအစိုးရတင်နေမေးဖို့နေတင်တင်အကောင်လုံးကိုနေပြီးတော့ကျမတို့ကနေပြီးတော့ဒီတသွေးသဏ္ဍာန်သမီးနဲ့ဖေချခဲ့တာအများကြီးပဲဒီရဆိုးကျူတွေကလည်းကျမတို့အခုရင်ဆိုင်နေရတဲ့အခြေအနေတွေဖြစ်သွားတယ်လို့ပဲကျမတို့သုံးသပ်လို့ရတယ်။ဒါကြောင့်မလို့နေပြီးတော့ကျမတို့ကတော့ဒီလက်လက်ကိုက်ပွဲများအနေနဲ့ကတော့အဲဒီပြည်သူတွေကိုဘလို့နီးနဲ့မှအကြောင်းပြချက်နဲ့မှနေပြီးတော့ကျမတို့ဖန်ဆီးဖို့မတင်ဘူးဆိုတာတော့ဆွေးနွေးလို့ပါရရှင
်။ဆိုတော့ဒေါက်တာမေလက်ရှိအခြေအနေကကျွန်တော်တို့အစိုးရမှပြောခဲ့သလိုပေါ့နော်ဟိုတိုးတက်မှုမရှိဘူးပေါ့ရက်နေတယ်တခါဂျာဝင်ဆင်းဆက်ပေးတဲ့အရာလည်းပဲကျွန်တော်တို့သိလားလားမကောင်းဘူးဆိုတော့အတန်မျိုးတွေတတိမျိုးတွေကျွန်တော်တို့ကြားထားတာရှိတယ်လေဒီဂျပန်ကကိုယ်စလဲလာတယ်ဂျာဝင်ဆင်းဆက်တယ်ဒါပေမဲ့အဆင်မပြေဘူးသူလည်းပြန်သွားရတယ်စိတ်ပြက်လက်ပြက်ဆိုတဲ့အတန်တွေလည်းကျွန်တော်တို့ကြားရတယ်ဆိုတော့လက်ရှိအခြေအနေမှာရခိုင်ပြည်ရေးနဲ့ပတ်သက်ပြီးတော့ဟလာလက်ရှိရှိနေတဲ့မတင်မကြအခြေအနေကနေပြီးတော့စိတ်အေးမှုလေးရလာအောင်တိုးတက်မှုလေးရလာအောင်ဘယ်ကနေစတင်တယ်လို့တော်သူမီယူဆပါတယ်လေ
ကျွန်တော်တို့စတင်တဲ့အချိန်လေးကတော့ရွေးကောက်ပွဲကစတင်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီကိုသွားမယ်ဆိုလို့ရှိရင်ဒီနိုင်ငံရဲ့တချို့နေရာတွေကိုချန်လက်ထားလို့မရပါဘူးဒါပထမဆုံးခြေလံဖြစ်တင်ပါတယ်အဲဒါမှသာနေပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာဟိုလွတ်တော်ဖွဲ့စည်းမဲ့ကိစ္စရခိုင်ပြည်နယ်ကဗနက်ဖွဲ့စည်းမဲ့အချိန်လေးမှာနေပြီးတော့အများကြီးတာသွားနိုင်ပါတယ်ဒီရခိုင်ပြည်နယ်မှာရှိကြတဲ့အရက်ဖက်ဖွဲ့စည်းနဲ့ရခိုင်ပြည်နယ်မှာရှိကြတဲ့နေပြီးတော့ပါတီတွေနဲ့ပြည်သူတွေနဲ့အဲဥမာအဖြစ်ခုဆိုလို့ရှိရင်အဲဒီရခိုင်နယ်တော် AA အနေနဲ့အကုန်လုံးတောင်းဆိုကြတဲ့အဲပြည်သူအတန်းရခိုင်ပြည်နယ်ကပြည်သူအတန်းအဲကျွန်တော်တို့ဒီအားလုံးနှီးပါးဟာအဲကျွန်တော်တို့ရခိုင်ပြည်နယ်မှာချန်လက်ထားတဲ့နေရာတွေကိုရွေးကောက်ပွဲကျင်းပတာဟာနေပြီးတော့ဒီပြည်ပေါက်တစ်ချက်ကိုဖွင့်လာနေတူပါတယ်ဒါမှသာနေပြီးတော့ကျမတို့ရဲ့ဒီအခုလက်ရှိ attention တွေကယော့သွားမှာဖြစ်ပါတယ်ဒုတိယချက်ကဘာလဲဆိုလို့ရှိရင်တစ်နှစ်ကျော်ကြာပိတ်ထားတဲ့ internet ဖြတ်တောက်မှုပါဒီလုံခြုံရေးကိုအကြောင်းပြပြီးတော့တစ်နှစ်ကျော်ကြာပိတ်ထားတဲ့ internet ဖြတ်တောက်မှုဟာဒုတိယဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်ဒီကိစ္စတွေဆောင်ရွက်သွားပြီဆိုလို့ရှိရင်ရခိုင်ပြည်နယ်မှာအခု tension ဖြစ်နေတဲ့အရာတွေအဲကျမထင်ပါတယ်လက်ရှိမှာနေပြီးတော့ဒီရွေးကောက်ပွဲကနေအခုချိန်ကြီးပေါ့လေနိုဝင်ဘာလကတည်းကဒီတိုက်ပွဲတွေမဖြစ်ဘူးဆိုလို့ရှိရင်ဒီကျမဆဆကပြောလိုက်တဲ့ရွေးကောက်ပွဲကျင်းပခြင်းနံပါတ်1နံပါတ်2ကနေပြီးအင်တာနက်ဖြတ်တောက်ခြင်းဒီနှစ်ချက်ကိုဖွင့်ပေးလိုက်တာနဲ့တခံပြည်သူတွေကအသက်ရှူရှောင်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီတောက်ချက်နှစ်ချက်ကိုဖွင့်လိုက်ရုံနဲ့ကျမတို့နေပြီးတော့ပြည်ထောင်စုမှာရောပြည်နယ်မှာရောနိုင်ငံရေးအရာနေပြီးတော့အများကြီးနေပြီးတော့ကျမတို့ဒီအဆင်ပြေသွားနိုင်တဲ့ဒီတင်းမာမှုတွေရော့သွားနိုင်တဲ့အခြေအနေနှစ်ရက်ဖြစ်ပါတယ်ရှင
်ဟုတ်ကဲ့ရော်ရမျိုးသိနေနဲ့ရောလက်ရှိရခိုင်ပြည်အခြေအနေကိုစိတ်အေးပွေရလမ်းစာလေးမြင်ရအောင်ဘယ်ကနေစတင်နေလို့ယူဆလဲ
အဲကျွန်တော်ကတော့ခုနကဟိုဆ iamma ဒေါထုမေဆွေးနွေးသွားတဲ့အချက်ကလည်းပဲအရေးကြီးပါတယ်အဲတော့တစ်ဖက်ကကျွန်တော်အမြင်ကတော့ကျွန်တော်တို့လက်ရှိပေါ်လေးရထားတဲ့နော်ဒီဟို informal နော်ဟိုအပြစ်ခတ်ရစဲရေးပေါ့နော်အဲ့ဒီအပြစ်ခတ်ရစဲရေးကိုရခိုင်ပြည်နယ်မှာဆက်ပြီးတော့ထိန်းနိုင်မှုလိုအပ်တယ်လို့မြင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့တမလို့နဲ့ဒီရခိုင်တမလို့ဂျာမာနော်တိုက်ပွဲတွေစစ်ရေးရထိတ်တိုက်တွေ့မှုတွေဆက်ပြီးတော့မဖြစ်အောင်နော်အ ဲ့အခြေအနေတရက်ကိုစက်ထိမှုလိုတယ်လို့မြင်ပါတယ်။အဲ့ဒီလိုထိနေတဲ့နေရာမှာအဲခုနပြောသလိုကျွန်တော်တို့နှစ်ဖက်တက်တွေရဲ့ကိုယ်စလဲတွေအပြင်ကိုကျွန်တော်တို့ရမိရဖားတွေနောက်ပြီးတော့ရခိုင်ပြည်သူလူထုကြားမှာဩဇာကြီးမားတဲ့ပုံကိုယ်တွေဒီပုံကိုယ်တွေရဲ့အခန်းကဏ္ဍတွေဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။အဲ့ဒီကနေတစ်ဆင့်ဟိုရခိုင်တပ်မတော်နဲ့နောက်ရခိုင်ပြည်နယ်ကနိုင်ငံရေးခေါင်းဆောင်တွေနဲ့နော်နောက်ကျွန်တော်တို့တပ်မတော်နဲ့အစိုးရနဲ့ကြားမှာနော်ဟိုနိုင်ငံရေးရအလို့သဘောပဲဖြစ်ဖြစ်နော်တရားဝင်နေဖြစ်ဖြစ်ညီတိုင်းဆွေးနွေးမှုတွေကိုလုပ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့တော့အဲ့လိုညီတိုင်းဆွေးနွေးမှုတွေကနေပြီးတော့ဟလာအာကျွန်တော်တို့ဂျီမန်းနဲ့ပေါ့လေနော်တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုတွေရက်စဲထားတဲ့အခြေအနေတရက်ကိုနော်ဖော်ဆောင်နိုင်အောင်နော်ဆက်ပြီးတော့တိုးတိုးတိုက်တိုက်လုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့တော့အဲတစ်ဖက်ကခုနပြောသလိုပေါ့လေအာကျွန်တော်တို့ဟလာဒီအာဏာရပါတီရဲ့အခမ်းကဏ္ဍကလည်းအင်မတန်မှအရေးကြီးပါတယ်အဲ့တော့အာဏာရပါတီရဲ့နော်ဒီတိုင်းရင်းသားလူမျိုးစုတွေပေါ်မှာထားတဲ့သဘောထားအဒီသဘောထားဟာနော်စကလုံးတက်တက်နော်ဆာရော့ပေါ်ကစာလုံးတက်တက်မဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
လက်တွေ့မြေပြင်မှာလည်းပဲတကယ်တိုင်းရင်းသားလူမျိုးစုတွေရဲ့အရေးနော်နောက်တိုင်းရင်းသားလူမျိုးစုတွေနော်ဟိုလုံခဲ့တဲ့နှစ်ပေါင်း80ကျော်ကလေးကရှင်မန်းခဲ့တဲ့ဟာကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ကြထန်းခွင့်ကိုကျမကိုပန်ဒီပိုင်ခွင့်ဒန်းတူရည်သူခွင့်ဆိုတဲ့ဒီနိုင်ငံရေးရှင်မန်းချက်တွေအပေါ်မှာနော်နားလည်မှုရှိရှိအမြော်အမြင်ရှိရှိနဲ့နော်ဟိုအနာရပါတီကဥဆောင်ပြီးတော့နော်အဲထိတွေ့ညှိနှိုင်းဆွေးနွေးနိုင်ဖို့ဟာလေအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ
်
အဲ့ဒီလိုအခြေအနေတွေကိုကျွန်တော်တို့မတည်ဆောက်နိုင်ရင်နော်အရခိုင်ပြည်နယ်မှာမဟုတ်ပါဘူးကျွန်တော်တို့ကြံတဲ့ဒေတာတွေမှာလည်းပဲနော်အပြစ်ခတ်ရစဲရေးတွေရင်းချမ်းရေးတွေဆိုတာအချိန်မရွေးပြုတ်ပြတ်သွားနိုင်တဲ့အနေအထားမျိုးရှိတယ်ဆိုတာကိုဟိုတတိမလစ်ဖို့လိုပ
ါဟုတ်ကဲ့ပါအော်ဝင်ဆွေးနွေးပြည့်တဲ့ဒေါက်ထုမီဒေါက်တာရမျိုးသိန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူးပါဗျာ
ယူလေးကျေးဇူးတင်ပါတယ်ရှင
့်ဂျကိုင်းပြည်နယ်ကိုစားပြုအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်ထုမီမြန်မာအရေးကြီးလာသူဒေါက်တာရမျိုးသိန်းတို့ဆွေးနွေးသွားကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်နေတဲ့ကမ်းတွေကိုအင်ကာညဒိုင်းလေးလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဒီရာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်စောစောသိမ့်ပါခင်ဗျာ။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာ့တလွှားခီးသွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်မှာအခုတစ်ခါကမ္ဘာ့တလွှားစီစဉ်ကနေလန်ဒန်မြို့စီကိုတွားကြရအောင်ပါ COVID ဖြစ်နေတဲ့အချိန်မို့အရင်နှစ်တွေတည်းထူးတဲ့ Christmas တစ်ပင်အလှဆင်မှုတွေကိုပို့ပြီးတော့လှုပ်လာကြပါတယ်ဘလောက်တောင်ထူးကြတဲ့အပြင်အဆင်တွေလဲဆိုတာသိရအောင်လို့လန်ဒန်မြို့လယ်ကကုန်တိုက်ကြီးတွေစီကိုကမ္ဘာတစ်လွှားခီးသွားစီစဉ်ကနေတွားပြီးတွားကြည့်ကြရအောင်ပါရှင်။နှစ်တိုင်းဒီဇင်ဘာလရဲ့ရောက်ပြီဆိုတာနဲ့ Christmas အပြင်အဆင်တွေကိုထင်သာမြင်သာတွေ့လာနေရပါပြီ။ Christmas ပွဲတော်အချိန်ဟာပျော်ရွှင်စရာအချိန်လို့မှတ်ယူထားကြတဲ့အတိုင်းစိတ်ကြည်မျိုးစရာပြင်ဆင်မှုတွေကိုလည်းလုပ်ကြလေရှိပါတယ်။အခုနှစ်2020တနှစ်လုံးကိုဗစ်ကရောဂါကြောင့်စိတ်တွေညင်ညူးနေကြချိန်မှာစိတ်ပျော်အားတက်စေမဲ့ထူးခြားတဲ့အပြင်အဆင်တွေကို Christmas တစ်ပင်တွေပေါ်မှာတွေ့လာနေရပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့လယ်မှာရှိတဲ့နာမည်ကျော်ကုန်တိုက်ကြီးတွေက Christmas အလှဆင်ပစ္စည်းတွေရောင်းတဲ့နေရာတွေမှာဆိုရင်ညင်မူးနေကြအလှဆင်ပစ္စည်းတွေသာမကပဲအင်ပတန်ထူးခြားဆန်းပြတဲ့ပစ္စည်းမျိုးစုံကိုတွေ့ရပါတယ်။Christmas ရဲ့တင်ကိတ Christmas တစ်ပင်တွေမှာတမယိုးကြအလှဆင်တာမျိုးမဟုတ်တော့ပဲကိုယ်စိတ်ကူးအတွေ့အကြုံရှိသမျှအတိုင်းပြင်ဆင်နိုင်ကြဖို့ဖြစ်ပါတယ
် I think there is definitely a trend that's been emerging for 2 or 3 years that's
ကျွန်တော်တို့ရဲ့ဖိုကပ်ကတော့ခုလိုထူးထူးခြားခြားပစ္စည်းတွေနဲ့အလားစင်နာမျိုးခေတ်စားလာတာကလွန်ခဲ့တဲ့နှစ်နဲ့သုံးနှစ်လောက်ကလေးကပါခရစ်မတ်မှာပုံမှန်ထားကြလိမ့်ရှိတဲ့အနည်းအဆင်ရွှေရောင်တစ်ပင်မျိုးတွေပေါ်မှာအလားစင်ပစ္စည်းအယောင်နှမျိုးသုံးမျိုးလောက်သာရွေးပြီးပြင်ဆင်နာမျိုးမဟုတ်တော့တာတေးကြပါလေ
ကိုပါဝါသနာပါတယ်စိတ်ဝင်စားတယ်လေမြင်နိုင်တဲ့အခုလိုကိမ်းမုံအယုတ်ကလေးတွေမျိုးချိတ်ဆွဲပြီးခရစ်မတ်တစ်ပင်မှာအလှဆင်လာကြပါတယ်ဆယ်ဖရစ်ဂျစ်ကုန်တိုက်ကြီးကခရစ်မတ်ပစ္စည်းအဝယ်တော်အယ်လီနော့ဂရက်ဂရီဖြစ်ပါတယ်သူပြောသလိုပါပဲကိုစိတ်ကူးတဲ့ပေါ်လာသမျှအယုတ်လေးတွေကိုခရစ်မတ်တစ်ပင်ပေါ်မှာချိတ်ဆွဲနိုင်တဲ့အခြေအနေမျိုးဖြစ်နေပါပြီမြင်လိုက်တာနဲ့
Bridges ကုန်တိုက်ကြီးနဲ့တလန်းထဲပေါ်မှာရှိတဲ့ John Lewis ကုန်တိုက်ကြီးမှာလည်းပုံစံသစ်ပြောင်းလာတဲ့ Christmas သစ်ပင်နမူနာတွေကိုတွေ့ရနိုင်ပါတယ်။ အခုလိုမျိုးထူးခြားတဲ့ပစ္စည်းတွေနဲ့ Christmas သစ်ပင်တွေကိုအလှဆင်ကြတာမှာပစ္စည်းအကြီးကြီးတွေအယုတ်အကြီးကြီးတွေချိတ်ဆွဲအလှဆင်တာမျိုးကလည်း 2020 မှာခက်စားနေတယ်လို့ Gold is a neutral ဆိုတဲ့ blog ကိုရေးနေတဲ့ blogger Jessica Harold ကပြောပါတယ်
I think that one thing that I've seen a big trend towards is placing items that you wouldn't usually expect in your tree. So
totally kizalara tuku ga raw Christmas tip pin ni paw ma tamay yu sa myin ni sa ma hout de pisi myo re chei swae la ja da ba. Ala sin paw long ni so le ji da ra ji da myo tamay yu ji tha lai ja myo lo ko sai ku paw mu ti bi ala sin la ja ba de. Tacho so tip pin paw ma ngam mwe ri tat de tip pin ga ni phya thwet ni de lo myo phya aw ala sin ja de.သစ်ပင်ပတ်လည်တစ်ခုလုံးအမွေးတောင်နေလွင့်နေတယ်လို့မျိုးဖြစ်အောင်အလှဆင်တာမျိုးတွေလည်းရှိပါတယ်။မြင်ရတာတော့တိတ်လာပါတယ်။မြင်နေကြမဟုတ်တဲ့
Christmas သစ်ပင်အပြင်အစင်မျိုးခေတ်စားလာတဲ့အထက်မှာနှင်းဖုံးနေတဲ့သစ်ပင်မျိုးအလှဆင်တာတော့မှအသွင်အပြင်သစ်တွေဖြစ်နေပါပြီ။
Well, inspired by the Impressionists, we looked at our snowy thing, which is always really popular with our customers, and thought that
Impressionists, ပကြီးစရာကြီးတွေရဲ့အတွေးစိတ်ကူးမျိုးကိုယူပြီးတော့နှင်းမုံတွေနဲ့သစ်ပင်ကိုပြင်ဆင်ထားတာပါ။နေမုံတွေနဲ့အလှဆင်တဲ့သစ်ပင်မျိုးဆိုရင်လူတွေကအမြဲကြိုက်ကြလေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအဖြူရောင်တွေလွှမ်းနေတာမျိုး၊ပြင်းစရာအပြင်စင်မဟုတ်ဘဲနဲ့အမြင်သစ်အယောင်သစ်တွေနဲ့အလှဆင်ထားပါတယ်။ဒါကြောင့်ပန်းရောင်၊ခရမ်းရောင်၊အပြာနုရောင်၊အစိမ်းနုရောင်မျိုးတွေကိုတုံးပြီးတော့အဖြူရောင်ကိုပို့ပြီးပေါ်လွင်သွားအောင်ပြင်ဆင်ထားတာပါ။ပို့ပြီးတော့တောက်ပေါက်ပေါက်အမြင်မျိုး
ုစိတ်ထွက်ပေါက်အဖြစ် Christmas တပင်တွေအပေါ်ပို့ပြီးတော့အာရုံစိုက်ပြင်ဆင်လာကြတယ်လို့ blogger Jessica Harold ကသုံးသပ်ပါတယ်
People are going to go really go for it this year. And there've been so many events that have been cancelled and that we haven't.
ဒီနေ့တော့လူတွေကအတော့ကိုအကုန်ခံပြီးပြင်ဆင်နေကြပါတယ်။ Christmas ရာသီပွဲတော့တော်တော်များများဖြတ်ထားတော့ကျမတို့မှာဆင်နွှဲစရာပွဲတွေလည်းမရှိပါဘူး။နှစ်ကုန်တင်လည်းဖြစ်နေတော့လူတိုင်းက2020ကိုမြန်မြန်ကုန်စည်စင်နေပါပြီ။ဒီနေ့ Christmas ကိုအိမ်ထဲမှာပဲဆင်နွှဲကြတော့မှာမို့ Christmas ပြင်ဆင်တွေကိုလည်းကုန်ကျစလောက်ကုန်ဆိုတာမျိုးအစွမ်းကုန်လုပ်ကြတယ်လို့ကျမထင်ပါတယ်။
Christmas တစ်ပင်တွေမှာအခုလိုအလှဆင်ရတဲ့ဇာတ်ကလည်းသေးလာတာမဟုတ်ပါဘူးထူးထူးခြားခြားအလှဆင်နိုင်ဖို့တစ်ပင်ပေါ်မှာချိတ်ဆွဲရတဲ့ပစ္စည်းတစ်ခုတည်းကိုဒေါ်လာ100လောက်အထိဈေးကြီးပေးရနိုင်ပါတယ်ဒါကြောင့်တစ်ပင်တစ်ခုလုံးအတွက်ဒေါ်လာ1000နဲ့ချီကုန်ကျနိုင်ပါတယ်ခရစ်ယာန်ဘာသာကိုအခြေခံတဲ့ Christmas ပွဲတော်ဟာပျော်ရွှင်ခြင်းမျှော်လင့်ခြင်းဆိုတဲ့စိတ်ခွန်အားတွေကိုပေးတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ဒါကြောင့်ဒီပွဲတော်ကာလမှာ Christmas Joy Christmas အပျော်တွေကိုကူးဆက်သွားကြစေအောင်လို့ပျော်ရွှင်ချီးမြှင့်စိတ်တွေပေးနိုင်တဲ့ Christmas တစ်ပင်မျိုးတွေဖြစ်အောင်အခုနှစ်မှာအလှဆင်သူတွေကပို့ပြီးတော့အာရုံစိုက်ပြင်ဆင်နေကြပါတယ်ရှင်ကျွန်မဆူမြတ်မမ
အစိုးရရဲ့သဘောထားမြင်အဖို့ကိုကျင်းပြပါအောင်မင်းရှင
်ဆလိုဗေးနီးယားနိုင်ငံဟာ Hezbollah အုပ်စုကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်စည်ရင်သွင်းတတ်မှတ်လိုက်ပါတယ် Hezbollah တို့ရဲ့နိုင်ငံရေးနဲ့စစ်ရေးအဖွဲ့မတူညီဘူးကွဲပြားတယ်ဆိုပြီးမှားယွင်းခွဲခြားတတ်မှတ်ထားတာကိုဆလိုဗေးနီးယားလက်မခံဘဲညှင်းပယ်လိုက်တာပါဆလိုဗေးနီးယားနိုင်ငံဂျာယီဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိသလိုပဲ Hezbollah အဖွဲ့ဟာရာဇဝတ်မှုကျူးလွန်တဲ့အကြမ်းဖက်အဖွဲ့အစည်းတစ်ခုသာဖြစ်ပြီးကဗတ်လုံးကြုံရင်းနဲ့ငိမ့်ချမ်းရေးကိုချိမ့်ချောက်နေတာပါ Hezbollah တွေဥရောပမှာမလှုပ်ရှားနိုင်အောင်ဟန့်တားဖို့ Slovenia နိုင်ငံအခုလိုကြေညာလိုက်တဲ့အပေါ်အမေရိကန်နိုင်ငံကထောက်ခံပါတယ် United Kingdom, Lithuania, Latvia, Kosovo နဲ့ Estonia တို့အပါအဝင်တခြားဥရောပနိုင်ငံတွေက Hezbollah တွေကိုကန့်သတ်ပိတ်ပင်ပြီးအကြမ်းဖက်အဖွဲ့အဖြစ်စည်ရင်သွင်းတယ်လို့ပဲ Slovenia နိုင်ငံကလည်းအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ် Iran Asoya ne Tangoya Shisana Kunne Donga Di Taune Hezbollah Apwea Nanya Ye Si Ye Ajampe Yine Yazwa Mu Julon Ye Along Chongbi Bawene Andi Emyare Gwanya Apwea Taku Apie Jitwa Lagerawa Hezbollah Apwea Daika Ye Damari Taune Chi Shire In Aji Ajampe Apwea Tpweo Pwezi Tabare Eri Apwea Wu Rokane Misari Dongji Asimau Tepin Dong Dongne Lene Dasen Bitaare Lu Tadini Tupo Ni Raba Dapin, his Bularua, Latin America, Ne, Uyopa, She Levine, Asha de Dari, T. Nanganaga, Jampe Mune, Yazu Mugoya, Aperu, D. Town Taraba. Uyopa Nangani, a Joe Sibao, Tonet, Daikai de, a Jampe Muri, Daikai Murio, his Bola, a Puet, Losangere, Madani, the Minechi, Shinibare, Tangua, Shise, Piene de Korea, Uyopa, Ne, Lebanon, Nangan, Adoya, Uyopa Dari, a Joe Sibuario, Pima Tabi, A jump at Daikai Muri, Senge, Losau Niraba. Through Daikai Kere Nangani Dema, Pinte, Spain, Germany, Bulgaria, Ne, Cyprus Nangani, Pawe Mare. Uyapa Miboma, a jump at Losha Muri, Losau Nangu, Hezbollah Rua, Jebiane, Chigan, Asao Nu, Disau Tadalu. Uyapa Tlua, Yazumu Makene, Panayi, Gonyadeu, let Turang Tavare. Muyasiwa Mankura, Muiji Kawa Charane, Saiba Yazwa Daikai Muri, Lobare. ထောင်960ဆိုပိုင်းနှစ်တည်တုန်းကတော့ဟစ်ဘိုလာတို့ဘော့စနီးယားစစ်ပွဲမှာတောင်းပါဝင်တိုက်ခိုက်ဖို့တူလူတွေကိုဆစ်လွတ်ချထားခဲ့ပါသေးတယ်ဟစ်ဘိုလာအဖွဲ့ရဲ့အန်ဒီအမ်များတဲ့လှုပ်ရှားမှုတွေကိုကွက်ကွက်ကွင်းကွင်းမြင်ကြဖို့နဲ့အီရန်ထောက်ခံအားပေးတဲ့အဲ့ဒီဟစ်ဘိုလာအဖွဲ့သူတို့ပိုင်တဲ့နယ်မြေတွေလှုပ်ရှားနေမှုကိုဟန်တားကြဖို့အရေးသမ္မတ်ထရမ့်အစိုးရကနိုင်ငံတကာအ ရပါတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနဦးဆောင်တဲ့တန်တမန်ရေးကြိုးပမ်းမှုတွေကနေအောင်မြင်မှုရလဒ်တွေကိုအခုတော့ထွက်ပေါ်လာနေပါပြီ။မနှစ်ကပဲဥရောပ6နိုင်ငံကဟစ်ဘိုလာအဖွဲ့အပေါ်ကန့်သက်ချက်တွေချမှတ်ခဲ့သလိုတခြားဥရောပအစိုးရတွေကလည်းအရေးယူမှုအစ်တတွေလှုပ်ဖို့စဉ်းစားနေပြီဖြစ်ပါတယ်။ဥရောပမြေပေါ်မှာတနေ့မှာဟစ်ဘိုလာတို့ပပျောက်သွားစေဖို့ကြိုးပမ်းနေတာတိုးတက်မှုတွေရလာတာနဲ့အမျှဆလိုဗေးနီးယားနဲ့တခြားဥရောပနိုင်ငံတွေရဲ့အရေးယူဆောင်ရွက်ချက်တွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရစေ
ဟုတ်တယ်ဒီမနက်ခင်းသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအကြီးအကျယ်ကိုတင်ပြပေးပါမယ်ဗြိတိန်နိုင်ငံမှာနောက်ဆုံးတွေ့ရှိခဲ့တဲ့ဗီဇဖွဲ့စည်းပုံစကဲပြောင်းလဲလာတဲ့ကိုရိုနာဗိုင်းရပ်စ်မျိုးစိတ်ကလက်ရှိအသုံးပြုနေတဲ့ COVID-19 ရောဂါစမ်းသပ်စစ်ဆေးမှုစီးပွားကုသမှုနဲ့ကာကွယ်ဆေးတွေအပေါ်မှာတိကျစွာပြောင်းလဲဖြစ်လာအောင်တည်ရောက်မှုမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရတယ်။အဲ့ဒီကုသမှုပုံပြင်းပြန်ဆန်တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိစ္စဆွေးနွေးဖို့ WHO အဖွဲ့ဝင်နိုင်ငံတွေကြားစီးဝေးတရဘလုံးနေမှာကျင်းပဖို့ရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေကြားသတင်းချက်လက်တွေမျှဝေဖို့အတွက်ဒီစီးဝေးကိုကျင်းပမှာလို့လည်း WHO ပြောခွင့်ရကပြောပါရတယ်။ဒီချိန်ထဲမှာပဲဗြိတိန်နိုင်ငံပေါ်ဥရောပနိုင်ငံတွေကခီးတွားလာတဲ့တာမစ်ထားတာတွေကိုရုပ်သိမ်းပေးဖို့ဥရောပသမဂ္ဂအဖွဲ့လက်အောက်ခံဥရောပကော်မရှင်ကအကြံပြုတိုက်တွန်းလိုက်ပါတယ်။ပြည်မိနေတဲ့ဗြိတိန်နိုင်ငံကခီးတွားရင်းနဲ့ကုန်စည်စည်းမှုမတိုက်ခိုက်အောင်ဥရောပကော်မရှင်ကအခုလိုအကြံပြုတိုက်တွန်းလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့စီးပွားရေးကတတိယသုံးလပတ်ကာလမှာစတင်တင်တိုးတက်ခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဌာနကအင်တာနက်ကပြောပါတယ်။စက်တင်ဘာလမှာကုန်ဆုံးခဲ့တဲ့၃လတာကာလအတွင်းအမေရိကန်စီးပွားရေး 33.4% ကျန်တော့တိုးတက်ခဲ့တာဖြစ်ပါတယ်။မလအတွင်းကအမေရိကန်ကွန်ဂရက်စ်ကအတည်ပြုပေးခဲ့တဲ့ဒေါ်လာ 1.1 ထရီလီယံသုံးစွဲခဲ့တဲ့ကာယောဂဆိုင်ရာအကူအညီပေးအစီအစဉ်ကြောင့်အခုလိုတိုးတက်ခဲ့တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာအင်္ဂါနေ့ကလူပေါင်း 6,156 ဦးကို COVID-19 ဆစ်ဆေးခဲ့တာမှာအတည်ပြုလူနာ 1,063 ထပ်မံတွေ့ရှိခဲ့ပြီးအများစုကမြန်မာရွှေ့ပြောင်းလူသားတွေဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာရွှေ့ပြောင်းလူသားတွေမှာအများစုဖြစ်နေတာကြောင့်နိုင်ငံတွင်းလူမောင်ကိုသွင်းသူတွေကိုဥပဒေကြောင်းအရအရေးယူမယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာဂါကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံတွင်းရေးပေါ်အသုံးဖြစ်ခွင့်ပြုပေးဖို့ COVID-19 ကာကွယ်ဆေးသုံးမျိုးကိုအစိုးရကသုံးသပ်နေပြီးစီးပွားဖြန့်ဖြူးရေးအတွက်လည်းပြင်ဆင်နေပြီဖြစ်ပါတယ်။ Oxford တို့နဲ့ AstraZeneca ထုတ်ကာကွယ်ဆေး Pfizer ကာကွယ်ဆေးနောက်အိန္ဒိယနိုင်ငံတွင်းမှာပဲစံသတ်ထားတဲ့ Bharat Biotech ရဲ့ကာကွယ်ဆေးသုံးမျိုးကိုအတုံးကြည့်ခွေပေးဖို့တုံ့တက်နေတာဖြစ်ပါတယ်။ဗိုလ်တုံးနဲ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမတော်မှာ
This program has come to you from the Voice of America, Washington.